Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American တန်ရဲ့2022ခုနှစ်စက်တင်ဘာလ22ရက်အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံထဲမှာဖြည့်ဆွဲတင်ဆက်နေပါတယ် Line to meter 2440 52တို့ပြင် Line net meter 190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
မင်္ဂလာပါရှင်ကျမကခင်ဗျတပါဒီမနေ့ခင်သတင်းတွေကိုမတင်ရင်ထက်နဲ့အတူပြောပြပေးပါပါကိုဗစ်ကာကွယ်ဆေးအပြည့်ထိုးပြီးသူတွေနဲ့ပိုးမရှိသူခီးသွားတွေကိုအမေရိကန်နိုင်ငံကနိုဗင်ဘာလ3ရက်မှာဝင်ခွင့်ပေးတော့မှာပါ Pfizer နဲ့ BioNTech ကသူတို့ရဲ့ကိုဗစ်ကာကွယ်ဆေးတွေကို9နှစ်နဲ့17နှစ်ကြာကလေးတွေကိုထိုးပေးနိုင်တယ်လို့ပြောပါတယ်ရုရှားတက္ကသိုလ်မှာတနက်ပစ်ခတ်မှုတစ်ခုဖြစ်ပွားခဲ့ပြီးလူ6ဦးနဲ့မင်းတည်ဆုံးခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်နိုင
်ကောင်းပါပြီရှင်အဖိုးတန်မြမရှိဟောင်းအမွေအနှစ်တွေပြင်းထန်နေတဲ့ပကံမှာရေလွှမ်းမှုကြောင့်အပြက်အစီးတွေထိခိုက်မှုတွေနဲ့ရင်ဆိုင်နေရပါတယ
်အပေါ်ဓာတ်ဒီမှာငချီးတွေပိတ်ကြည့်ရတဲ့မှာရေထွက်ပေါက်ကရေမစင်နိုင်တော့ခါကျတော့ဒုတိယပစ္စံပေါ်မှာရေတွေကအိုင်ပြီးရေကရေထွက်ပေါက်ကမစင်နိုင်တဲ့အတွက်ဆင်းလို့ရတဲ့အဲ့စိတ်ပြီးရမှာအောက်ကမျက်နှာကြက်တွေကိုဆင်းတော့တာပေါ့ဗျာ
ဒါကတော့ပကံမျိုးကလမ်းညွန့်တဦးကနေ VOE ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါကိုဗစ်တန်ကောစစ်ဘေးတန်မှာခံနေရတဲ့မုံကိုစစ်ဘေးရှောင်တွေရဲ့အခြေအနေရခိုင်တိုင်းသားလက်နက်ကိုင်အေအေအဖွဲ့ဝင်တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးရမယ့်သတင်းပေးပို့ချက်နဲ့အတူစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းစွာစတာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်သိန်ကြီးထိုက်တို့ကတင်ဆက်မှာပါ
လာမယ့်နိုဗင်ဘာလအစောပိုင်းလောက်ကစပြီးအမေရိကန်နိုင်ငံတဲကိုလာရောက်မယ့်နိုင်ငံသားခီးသွားတွေအတွက်ကိုရိုနာဗိုင်းရပ်စ်ဆိုင်ရာကန့်သတ်ချက်တွေကိုဖြေလျှော့ပေးတော့မယ်လို့အမေရိကန်အစိုးရကတင်းလာနေမှာပြောပါတယ်။နွေရာသီအားလရဲ့ကာလမတိုင်ခင်ကတည်းက EU ဥရောပနိုင်ငံတွေကအမေရိကန်ခီးသွားတွေပေါ်မှာကန့်သတ်မှုတွေကိုဖြေလျှော့ပေးခဲ့ပေမယ့်အမေရိကန်ကတော့ကိုရိုနာဗိုင်းရပ်စ်ခရောက်ကဖြစ်ပွားနေချိန်အတွင်း18လလောက်နိုင်ငံသားခီးသွားတွေပေါ်ကန့်သတ်ခဲ့တာပါ။အမေရိကန်ရဲ့မူဝါဒအသစ်အရနိုင်ငံသားခီးသွားတွေကသူတို့ကိုကိုဗစ်ကာကွယ်ဆေးဆေးပတ်လျောင်ထိုးနှံပြီးကြောင်းပြသနိုင်ရန်နိုင်ငံတွင်ဝင်ရောက်နိုင်ပြီလို့သမရအင်ဗျူကိုဗစ် -19 ဆိုင်ရာတာဝန်ခံ Jeff Zients ကပြောပါတယ်ခီးသွားတွေအနေနဲ့အမေရိကန်နိုင်ငံတွင်ဝင်ရောက်မဲ့လေယာဉ်ခီးစဉ်မစတင်ခင်တုန်းရဲ့အတွင်းမှာကိုဗစ်ပိုးမရှိကြောင်းစမ်းသပ်ထားတဲ့လက်မှတ်ပြသနိုင်ရင်ဖြစ်စေလေယာဉ်ပေါ်မတက်ခင်မှာကာကွယ်ဆေးအပြည့်ထိုးပြီးကြောင်းပြသနိုင်ရင်ဖြစ်စေဝင်ရောက်ခွင့်ပေးမှာဖြစ်ပါတယ်အမေရိကန်အစိုးရရဲ့အခုလိုလှုပ်ဆောင်မှုအတွက်ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကကြိုဆိုလိုက်ပါတယ်။အမေရိကန်ခီးသွားလုပ်ငန်းဆိုင်ရာ USDA ကုန်သွယ်အဖွဲ့ကလည်းအခုလိုခွင့်ပြုလိုက်တာဟာအမေရိကန်စီးပွားရေးပြန်ပြီးနလန်းထူလာစေဖို့အတွက်အထောက်အကူဖြစ်စေတယ်လို့ပြောပါတယ်
။ Pfizer နဲ့ BioNTech တို့ရဲ့နှစ်ကြိမ်ထိုးရတဲ့ COVID-19 ကာကွယ်ဆေးကိုထိုးဆေးပမာဏလျှော့ချထိုးနှံမှုဟာအသက်9နှစ်ကနေ17နှစ်အရွယ်ကလေးငယ်တွေအတွက်ဘေးကင်းပြီးထိရောက်မှုရှိကြောင်း Pfizer နဲ့ BioNTech စျေးဝါလုပ်ငန်းကြီးတွေကတင်းလာနေမှာပြောပါတယ်။ထိုးဆေးပမာဏလျှော့ပြီးကလေးငယ်တွေကိုထိုးနှံစမ်းသပ်မှုမှာကောင်းကောင်းခံနိုင်ရရှိပြီးခန္ဓာကိုယ်တွင်ပဋိပစ္စည်းတုံ့ပြန်မှုလည်းရှိတယ်လို့ American ကုမ္ပဏီနဲ့ Germany မိဖက် BioNTech ကပြောပါတယ်။Pfizer ရဲ့ COVID-19 ကာကွယ်ဆေးကိုတော့ကလေးတွေမှာအသုံးပြုနိုင်ရေးအတွက် American Britain နဲ့ဥရောပသမ္မတတို့ရဲ့ခွင့်ပြုချက်ရဖို့မကြာခင်မှာကြိုးစားမယ်အကြောင်းလဲ Pfizer ကပြောဆိုပြီးဒါဟာဆိုရင် American ရဲ့ကာကွယ်ဆေးထုတ်နိုင်ရေးဆောင်ရွက်မှုတွေပိုပြီးတော့ကျေပြန့်လာနိုင်တာလည်းဖြစ်ပါတယ်။ American ကအရွေးရောက်ပြီးသူတွေကတန်းချီတဲ့ပြည်သူတွေ COVID-19 ကာကွယ်ဆေးမထိုးကြပေမဲ့လို့လဲအခုကန့်သတ်ချက်မှာအကျုံးဝင်မဲ့ကလေးငယ်က28တန်းလောက်ရှိနေတာပါ။အမေရိကန်မှာလူပေါင်း180တန်းကျော်အပြည့်အဝကာကွယ်ဆေးထိုးပြီးဖြစ်ကြောင်းကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဗဟိုဌာနကပြောပါတယ်။ဒါပေမဲ့လည်းအကြောင်းအမျိုးမျိုးကြောင့်အသက်12နှစ်နဲ့အထက်ကာကွယ်ဆေးမထိုးသူကတန်း80ရှိပါတယ
်။ရုရှားနိုင်ငံပန်းတက္ကသိုလ်ပါတနင်္လာနေ့ကတနသမားတယောက်ရဲ့ပြစ်ခတ်မှုကြောင့်6ဦးနဲ့မနည်းတေဆုံးပြီးအများအပြားဒဏ်ရာရခဲ့တယ်လို့ရုရှားစုံစမ်းစစ်ဆေးကော်မတီပြောခွင့်ရစတက်လန်နာဖရီထရန်ကိုကပြောပါတယ်။
По данным следствия, 20 сентября студент, находясь на территории одного из корпусов Пермского государства...
စုံစမ်းစစ်ဆေးမှုရစက်တင်ဘာ20ရက်နေ့မှာဖမ်းအမျိုးသားသူကေတနာတက္ကသိုလ်အဆောက်အဦထဲမှာတနက်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးတည်ဆုံးသူ10ဦးနဲ့ဆေးကုသမှုခံယူဖို့လိုအပ်သူ28ဦးရှိခဲ့တယ်လို့ပြောသွားတာပါ။အစောပိုင်းမှာစစ်ဆေးကော်မတီပြောခွင့်ရက10ဦးတည်ဆုံးခဲ့တယ်လို့ပြောပေမဲ့နောက်ပိုင်းမှာတော့တည်ဆုံးသူ6ဦးနဲ့ဒဏ်ရာရသူ28ဦးရှိတယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်။တနသမားနဲ့ပတ်သက်ပြီးအသေးစိတ်ကိုထုတ်ဖော်ပြောဆိုတာမရှိသေးတယ်လို့သူဘာကြောင့်ခုလိုပြစ်ခတ်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့လည်းသတင်းမထုတ်ပြန်သေးပါဘူး။ပန်းမြို့ကလေးဟာလူကြီးရဲ့တသန်းဆောင်နေထိုင်တဲ့မြို့ဖြစ်ပြီးမော်စကိုမြို့ရောအရှိတ်အဝါမိုင်900လောက်အကွာမှာရှိပါတယ်။ပန်းတက္ကသိုလ်မှာတက်အောင်နေတဲ့ចောင်းသားအရေးအတွက်က12000ရှိပြီးအခင်းဖြစ်ပွားချိန်ကចောင်းဝင်းထဲမှာလူ3000လောက်ရှိပါတယ်။တနသမားအသုံးပြုတဲ့တနတ်ဟာလူသေးသေးလောက်အောင်စီစဉ်ပြီးထုတ်လုပ်တဲ့တနတ်အမျိုးသားမဟုတ်ပေမဲ့သူကဒါကိုပြုပြင်ပြီးကြီးစံထက်တုံးခဲ့တယ်လို့တက္ကသိုလ်သတင်းဌာနကပြောပါတယ်
။ဂျာမနီမှာလာမယ့်စက်တင်ဘာ26ရက်နေ့ခေါင်းဆောင်သစ်ရွေးကောက်ဖို့ပြင်ဆင်ထားပြီးဝန်ကြီးချုပ်အင်္ဂလာမာကဲကိုဆက်ခံမဲ့ခေါင်းဆောင်သစ်အနေနဲ့အရေးကြီးတဲ့ပထဝီနိုင်ငံရေးဆန်ရာစိန်ခေါ်အကဲဆန့်မှုအများပြားနဲ့ကြုံရဖို့ရှိပါတယ်။တရုတ်အစိုးရကသူ့ရဲ့ကမ္ဘာလမ်းစီမံကိန်းတစ်စိတ်တစ်ပိုင်းအနေနဲ့ဥရောပမှာစီးပွားရေးတိုးချဲ့လာနေတာမှာစိတ်ကန်းတွေယထာလန့်တွေနဲ့အဝေးပြေးလမ်းမကြီးတွေလိုအရေးကြီးတဲ့အခြေခံအဆောက်အုံပိုင်းမှာတရုတ်နိုင်ငံပိုင်လုပ်ငန်းကြီးတွေရင်းနှီးမြှုပ်နှံလာတာကိုတွေ့လာရပါတယ်။ဂျာမနီနိုင်ငံရဲ့အကြီးဆုံးဟမ်ဘတ်ဟာဆိုရင်စိတ်ကန်းဟာဆိုလို့ရှိရင်နှစ်စဉ်ကွန်တိန်နာ 8.5 တန်းကျော်သိမ်းယူပို့ဆောင်ပေးနေတာဖြစ်ပါတယ်။လက်ရှိအစည်းအဝေးတွေသာအတည်ပြုမယ်ဆိုရင်တော့စိတ်ကမ်းရဲ့အရှေ့ရအများပြားကိုတရုတ်အစိုးရကိုမကြခင်မှာရောင်းချရမှာဖြစ်ပါတယ်။သဘောတူညီချက်အပေါ်မှာဂျာမနီအနေနဲ့ပို့ပြီးတော့သတိထားရမယ်လို့လည်းဝေဖန်သူတွေကပြောဆိုကြပါတယ်ရှင
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ပိုင်းဒိုမီတာ40 kHz 9413ပိုင်းဒိုမီတာ57 kHz 5805နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒေါန်ဆန်းစုကြည်ကသူ့ရဲ့အမှုတွေအတွက်တရားရင်ဆိုင်ရာမှာဥပဒေနဲ့မညီတဲ့လုံထုံးလုံလီးတွေကိုပေါ်လွင်အောင်ဖော်ထုတ်ပေးဖို့သူ့ရဲ့ရှေ့နေတွေကိုတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။အမှုပေါင်း7မှုနဲ့ရင်ဆိုင်နေရတဲ့ဒေါန်ဆန်းစုကြည်ရဲ့အမှုတွေကအမှု3မှုနဲ့သမရဥဝင်းမြင့်ရဲ့အမှု1မှုပေါင်း4မှုကိုနေပြည်တော်တည်ထန့်တရားရုံးမှာတနင်္လာနေ့ကကြားနာဆစ်ဆေးခဲ့တာဖြစ်ပြီးအမှုနဲ့ပတ်သက်လို့ရှေ့နေတွေနဲ့တွေ့ဆုံချိန်မှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ COVID ကာယရောဂါကြောင့်နှစ်လတာရနာထားတဲ့ကျန်းလာဆစ်ဆင်းမှုတွေကိုပြီးခဲ့တဲ့အပတ်ကပဲနေပြည်တော်မှာပြန်ပြီးစတင်ဆစ်ဆေးခဲ့တာဖြစ်ပါတယ်။တရားဝင်မတိုင်ခင်တွေ့ဆုံရမှာ NUG PDF တွေကိုဒေါန်ဆန်းစုကြည်ကလက်မခံဘူးလို့ရှေ့နေတွေကိုပြောဆိုခဲ့တယ်ဆိုတော့ online ပေါ်မှာပြန့်နှံ့နေတဲ့သတင်းတွေနဲ့ပတ်သက်ပြီးဒါဟာမဟုတ်မှန်ကြောင်းလဲဒေါန်ဆန်းစုကြည်ကသူ့ရဲ့ရှေ့နေတွေကတဆင့်ပြောဆိုခဲ့တာပါ။ဒီကနေ့စက်တင်ဘာ27ရက်နေ့မှာဒေါန်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အများပြည်သူတင်းရင်အေးချမ်းမှုပြပြစေတဲ့ရာဇတ်ကြီးပုံမှ905ခဝင်းနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲဥပဒေပုံမှ25ရုပ်အတွက်ကြားနာဆစ်ဆဲဖို့အစီအစဉ်ရှိပါတယ်
။မြန်မာနိုင်ငံမှာစစ်ကောင်စီကဖမ်းဆီးထောက်ချထားတာ၄လနီးပါးရှိပြီဖြစ်တဲ့အမေရိကန်သတင်းသမားဒန်နီဖင်စတာဟာတနင်္လာနေ့တရားရုံးကြားနာမှုအတွင်စိတ်ပြက်အာရုံနေပုံရတယ်လို့သူ့ရဲ့ရှေ့နေကပြောပါတယ်။အမေရိကန်သတင်းသမားကိုလှုံ့ဆော်မှုနဲ့ဆွဲဆိုထားတာဖြစ်ပြီးအပြစ်ရှိတယ်လို့ဆုံးဖြတ်ခံရရင်ထောင်ဒဏ်3နှစ်နဲ့အထက်ကြားခံရနိုင်ပါတယ်။လှုံ့ဆော်တယ်လို့ဆွတ်ဆွဲခံရတဲ့အချက်တွေကိုတော့ဆွဲချက်မှာအတိအကျဖော်ပြမထားပါဘူး။ကိုရိုနာဗိုင်းရပ်စ်ကပ်ပြီးဆောင်တနင်္လာနေ့တရားရုံးထုတ်ကိုဗီဒီယိုကွန်ဖရင့်နဲ့လုပ်ခဲ့ပြီးရှေ့နေနဲ့လည်းစကားပြောခွင့်ရခဲ့ပါတယ်။တလာကျော်အတွင်းပထမဆုံးအခြေဖြစ်ရှေ့နေတဲ့အမှုတွေကြားစကားပြောခွင့်ရတာမှာဖင်စတာဟာစိတ်ပြက်စိတ်တက်ကြနေပုံရတယ်လို့ရှေ့နေဦးတန်းစောအောင်ကပြောပါတယ်။ရန်ကုန်အစ်စိန်ထောင်မှာချုံနောင်ခတ်ထားရတဲ့ဒန်နီဖင်စတာဟာသပင်းတွေရှင်နေကြောင်းသူ့ကိုကြည့်ရတာစိတ်ပြက်နေပုံရပြီးဘာမှပြောစရာမရှိဘူးလို့စိတ်ဆိုးတဲ့လေရန်နဲ့ပြောခဲ့တယ်လို့ရှေ့နေကပြောပါတယ်။အနာပိုင်တွေကကာကွယ်စီမထိုးပေးဘူးလို့လည်းသူကပြောပါတယ်။သူ့အနေနဲ့တော့ဘာမှတောင်းဆိုတာမရှိဘူးလို့ရှေ့နေကပြောပါတယ်ရှင်။
ရတဲ့ဥရုပြောင်းလဲမှုဆိုင်ရာတိုက်ဖြစ်ရေးအတွက်အရေးကြီးလိုအပ်တဲ့အချက်အများအပြားကိုကမ္ဘာနိုင်ငံတွေကမလုံဆောင်ပဲနေတဲ့အတွက်အထူးစိုးရင်ကြောင့်ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူရက်စ်ကတနင်္လာနေ့ကုလသမဂ္ဂအထွေထွေညီလာခံကဥရုရာသီဆိုင်ရာဆွေးနွေးပွဲမှာပြောကြားလိုက်ပါတယ်။
The world is on a catastrophic pathway to 2.7 degrees of heating.
သိပ္ပံသဘောအရကမ္ဘာအပူချိန်1.5 degree celsius ထက်ပိုသွားရင်အပျက်စီးကြုံတွေ့ရနိုင်တဲ့အတွက်ဒီတဲ့အပူချိန်မပိုအောင်ကန့်သတ်ဖို့ကျွန်တော်တို့အားလုံးသဘောတူထားကြပါမယ်။အဖွဲ့ဝင်နိုင်ငံတွေရဲ့လက်ရှိလှုပ်ဆောင်ချက်အရကမ္ဘာကြီးကအပူချိန်1.8 degree celsius နဲ့ကြီးမားတဲ့ကပ်ဘေးရင်ဆိုင်ရမယ့်လမ်းကြောင်းကိုရှောင်လန်းနေတယ်လို့ပြောသွားတာပါ။အပူချိန်1.5 degree ဖြစ်လာစေဖို့အတွက်ချမ်းသာတဲ့နိုင်ငံတွေဘက်ကအခုအချိန်နဲ့လာမယ့်2025ခုနှစ်အတွင်းမှာတနည်းကိုဒေါ်လာဘီလျံ100လောက်သုံးဖို့လိုတယ်လို့လည်းပြောပါတယ်။ကမ္ဘာနိုင်ငံတိုင်းက2050မှာဖန်လွင်ဓာတ်ငွေထုတ်လုပ်မှုလုံးဝမရှိစေဖို့အတွက်2030အရောက်မှာအခုတည်းဖန်လွင်ဓာတ်ငွေထုတ်လုပ်မှုထပ်ဝက်လျှော့ချဖို့လိုတယ်လို့လည်းပြောပါတယ်။အခုလိုလှုပ်ဆောင်နိုင်ဖို့အတွက်ကမ္ဘာနိုင်ငံတွေအနေနဲ့ဝန်ကျင်ညီညွတ်မှုကြီးမားတဲ့ကြောင့်မီးသွေးသုံးစက်ရုံတွေကိုဖယ်ရှားပြရမယ်။ခက်ခဲတဲ့လုပ်ငန်းလည်းပါဝင်နေတယ်လို့ဆိုပါတယ်။2015တုန်းကပါရီမှာထုတ်ဆိုခဲ့တဲ့ဥရုယာရီဆိုင်ရာသဘောတူညီချက်နဲ့ပတ်သက်ပြီးကမ္ဘာတစ်လွှားလှုပ်ဆောင်နိုင်မှုတွေကိုလာမယ့် November လမှာ Scotland Glasgow မှာတွေ့ဆုံပြီးပြန်လည်တုံ့တက်ဖို့လည်းရှိပါတယ်
။ဖိလစ်ပိုင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဆက်ဖြစ်ပြီးနောက်ပိုင်းပထမဆုံးအချိန်ဖြစ်တဲ့ကျောင်း120အစမ်းပြန်ဖွင့်ပြီးကျောင်းသားဦးရေအကန့်အသတ်နဲ့တယောက်ခွင့်ပြုမယ်အကြောင်းသမ္မတရိုဒရီဂိုဒူတာတေကအတည်ပြုထားတယ်လို့အစိုးရတာဝန်ရှိသူတွေကတင်းလာနေမှာပြောပါတယ်။နိုင်ငံတိုင်းနှိပါမှာကျောင်းတွေကိုအပြည့်အဝဓမ္မမဟုတ်လဲတချို့ပြန်ဖွင့်နေကြပြီးကျောင်းသားတွေကျောင်းတက်နိုင်ပြီဖြစ်ပေမဲ့လို့လဲဖိလစ်ပိုင်မှာတော့2020ပြီးနှစ်မတ်လကတည်းကကျောင်းတွေကိုပိတ်ထားခဲ့တာဖြစ်ပါလေရှင်ဒေါက်ကင်မျိုးတက်နဲ့မတ်တင်ကြီးထိုက်တူကသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါ။အင်ကာနနေခင် VOE မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မကြာခင်မှာတော့ဒီရခိုင် AA ကတပ်ဖွဲ့ဝင်တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးမဲ့သတင်းပေးပို့ချက်ကိုထုတ်လွှင့်มาပါ။အခုတော့ဒီမုံကိုကစစ်ပေးရှောင်ဒုက္ခသည်တွေရဲ့အခြေအနေတွေကိုကြည့်ကြရအောင်ပါရှင်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုမြို့စစ်ဘေးရှောင်ဒုက္ခသည်စခန်းတွေမှာကိုဗစ် -19 ကူးစက်သူ40လောက်ထပ်ပြီးတော့စစ်ဆေးတွေ့ရှိခဲ့ပြီးဒေတာတွင်မှာတော့စနေနေ့ကတိုက်ပွဲ၄ချိန်လောက်ဖြစ်ပွားခဲ့တယ်လို့တိုက်ပွဲတွေပြင်းထန်လာမဲ့အခြေအနေလည်းရှိနေပါတယ်။ရန်ကုန်ကလာတဲ့သတင်းကိုဒေါက်ခင်မျိုးတက်ကဆက်ပြီးတင်ပြမှာပါရှင်
။ဇူလိုင်လဆန်းကဆက်ပြီးစစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တပ်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့အတွက်မုံကိုမြို့မှာလူ900ကျော်လောက်လာရောက်ခိုလုံနေကြတာဖြစ်ပြီးအခုဩဂုတ်လ14ရက်နေ့ထိဆိုကိုဗစ် -19 ကူးစက်သူက36ယောက်လောက်ရှိခဲ့ပါတယ်။ဒီရက်ပိုင်းမှာတော့ကိုဗစ်ကူးစက်သူနာနောက်ထပ်40ကျော်လောက်ထပ်ပြီးတွေ့ခဲ့ရတယ်လို့စစ်ရှောင်စခန်းမှာရောက်နေသူတဦးကပြောပါတယ်
။ဒီမနေ့က44ယောက်ဟုတ်ကဲ့။အလုံးပေါင်း80ကျော်ပြီနဲ့လူတွေကဟောသူတို့တရုတ်မှရကုန်တော့ပို့တာသူတို့ထဲမှာသွားလို့မရောက်နေတော့
အမည်မဖော်လိုတဲ့ဆစ်ဆောင်တွေကိုကူညီနေသူတဦးကတော့တနင်္ဂနွေနေ့ကအကူဆက်ခံရသူ40ရှိပြီးစုစုပေါင်းဆိုရင်တော့80ကျော်လောက်ရှိနေကြောင်းကူဆက်ခံရသူအများစုဟာအသက်20နဲ့60ကျားတွေဖြစ်တယ်လို့ယောဂပြင်းထန်မှုတော့တိတ်မရှိဘူးလို့ပြောပါတယ်။ယောဂကူဆက်သူတွေကိုမုံကိုဆေးဥမှာ200ခွဲပြီးဆရာဝန်သူနာပြုတွေကစောင့်ရှောက်ပေးနေပါတယ်။ဩဂုတ်လကုန်ပိုင်းကဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်မုံကိုမြို့အနီးနာကျေးရွာတွေက1,900ကျော်ဟာမြို့ပေါ်ကိုတင်းရှောင်လာကြတာဖြစ်ပါတယ်။ဒီလ18ရက်နေ့ကတော့ကျူကုတ်ပန်ဆိုင်ဘက်ကိုစစ်ကောင်စီဘက်ကတင့်ကား2စီးစစ်တီတင်းရင်အစီး30လောက်ထပ်ပြီးတော့ရောက်လာခဲ့တာပါ။18ရက်နေ့မှာမုံကိုအနီးဟေမောလုံဘက်မှာလက်နက်ကြီးတစ်ခတ်တန်းတွေတနားရီကျော်လောက်ကြားခဲ့တယ်လို့မုံကိုမြို့ကစစ်ဆောင်နေသူတဦးကပြောပါတယ်။
ရင်းရမတော်တော်မှာဒီမလို့မဲ့ဖြစ်တော့စမ်းကြတာပေါ့နော်။ဘယ်စမ်းကြနေရတော့ဒီနေ့ဒီတန်းပေါ့။မနေ့7နိုင်ကျော်လောက်။တနင်္လာကျော်လောက်ပါမယ်ဗျ။ပုံစံမတော့ကမ္ဘာမကြောက်ပြန်ဟော
။အဲ့ဒီနေ့မှာပဲကျူကုတ်ပန်ဆိုင်အနီးမှာလဲတိုက်ပွဲတွေဖြစ်ပွားတာရှိတယ်လို့ပန်ဆိုင်ကဒေတာကန်တူကပြောပါတယ်
။မနေ့ကဒီနေ့ကတော့ဆက်ဆက်ပဲအတန်းတွေ။အော်ဒီနေ့ကမျိုးပဲ။ရပြင်းလာပဲ။ဒီခလွန်နဲ့ပေါင်းကြည့်ကြပါအဲ့ရနခုရကြာနာအဲ့ဘက်ကမာယဝက်လာ
MNDAA ကိုကအဖွဲ့ရဲ့ပြန်ကြားရေးလူမှုကွန်ရက်စာမျက်နှာမှာတော့ဒီလ16ရက်နေ့မုံကိုမြို့အနီးဟေမိုးလုံအနီးတနေရာနဲ့ပန်ဆိုင်မြို့အနီးမှာနေရာ3နေရာစုစုပေါင်းတိုက်ပွဲ4နေရာဖြစ်ခဲ့တယ်လို့ဖော်ပြထားပါတယ်။ကျူကုတ်ပန်ဆိုင်မုံကိုဒေသနဲ့ဆက်ဆက်နေတဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမြောက်ပိုင်းကိုလည်းစစ်ကောင်စီဘက်ကတ က်တွေအင်အားတိုးချဲ့လာနေကြောင်းလည်းဖော်ပြထားတာပါဒေတာကန်တွေကတော့မွန်ဂိုမြို့ပတ်မှာတိုက်ပွဲတွေပိုးပြီးတော့ပြင်းထန်နိုင်ကြောင်းခန့်မှန်းကြသလိုတိုက်ပွဲတွေပြင်းထန်လာတဲ့အတွက်ဆစ်ဆောင်တွေပိုများလာရင် COVID-19 ရောဂါကူးစက်မှုကလည်းပိုပြီးမြင့်တက်လာမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်ဇူလိုင်လဆန်းပိုင်းကလေးကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကျူကုတ်ပန်ဆိုင်အနီးဖိုင်ကောင်းချေးရွာအုပ်စုကလူ1400လောက်ဟာတရုတ်မြန်မာနယ်စပ်မှာတင်းရှောင်နေကြရတယ်လို့မွန်ဂိုအနီးရွာတွေကလူပေါင်း900လောက်ဟာလည်းမွန်ဂိုမြို့ပေါ်မှာလာရောက်ခိုးလုံနေကြတာဖြစ်ပါတယ်
။ဒေါက်ခင်မျိုးသက်ပါရှင်ဆက်လက်ပြီးတော့ရခိုင်ပြည်နယ်ကအခြေအနေကိုကြည့်ကြရအောင်ပါ။ရခိုင်ပြည်နယ်မှာရှိတဲ့ EAO တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးသွားမှာဖြစ်တယ်လို့ရခိုင်ပြည်နယ်ကောင်စီရဲ့ပြောခွင့်ရက VOE ကိုပြောပါတယ်။ဒါပေမဲ့ဒီဆေးထိုးမဲ့အစီအစဉ်ကိုတော့အသေးစိတ်မသိရသေးပါဘူး။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်။
ရခိုင်ပြည်နယ်မှာရှိတဲ့ COVID ကာကွယ်ဆေးထိုးမဲ့အုပ်စုတွေရဲ့မှာရခိုင်လက်နက်ကိုင် AA အဖွဲ့လည်းပါဝင်တယ်လို့ပြည်နယ်ကောင်စီပြောခွင့်ရရခိုင်ပြည်နယ်ဥပဒေချုပ်ဦးလာသိန်းကပြောပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ဒီကကြည့်ရတော့ကျွန်တော်တို့နိုင်ငံတော်ဟိုဝန်ကြီးချုပ်ပေါ့နော်တပ်မတော်ကာကွယ်ဥပဒေချုပ်ကစီးဝေးတွေမှာအဲလမ်းညွှန်ပြီးဖြစ်ပါတယ်။ဒါတီစီသတင်းတွေမှာသတင်းစာတွေမှာလည်းပေါ်ပြရဖြစ်ပါတယ်။အဲ EAO တွေကိုလည်းထိုးပေးသွားဖို့ပေါ့။အခုကျွန်တော်တို့ကာကွယ်ရေး16ခုခွဲတဲ့အခါမှာထပ်ပြင်ရပါလေ EAO သို့ဆိုကျွန်တော်တို့ EAO ကိုထိုးဖို့ဆိုတာကအဲတီထောင်စုမှညှိနှိုင်းမှုတွေရှိပါတယ်ဒါတော့သူတို့ကဟိုညှိနှိုင်းပြီးတော့မှဘလူထိုးပါလို့ဟိုညွှန်ကြားချက်ရလာတဲ့အခါမှာကျွန်တော်တို့ထိုးမှာရှိပါတယ်ဆေးရအရှင်လက်ရှိတာဖြစ်ပါတယ်ခင်ဗျ
တိုင်းဒေသနဲ့ကိုင်တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးမဲ့ကိစ္စပြည်ထောင်စုကညွှန်ကြားထားတာဖြစ်ပေမဲ့ဆေးထိုးခံမဲ့အဖွဲ့အစည်းတွေဘက်ကလည်းလိုက်နာဖို့လိုသေးတယ်လို့ကြီးနယ်ကောင်စီပြောခွင့်ရဦးလာသိန်းကပြောပါတယ်
အဲ့လိုလည်းမဟုတ်ဘူးအထက်ကထိုးပါဆိုလို့ထိုးရတာမျိုးလည်းမဟုတ်ဘူးကျွန်တော်တို့ကျွန်တော်ပြောလို့ရတာကတော့ထိုးပါလို့ဆိုတဲ့အခါကျတော့ထိုးမဲ့အဖွဲ့အစည်းကလည်းလက်ခံပြီးဖြစ်မဲ့အနေအထားမျိုးဖြစ်မှထိုးလို့ရမှာပေါ့နော်ဒီသဘောမျိုးပါထိုးပါဆိုတော့လည်းထိုးလို့ရတာမဟုတ်ဘူးလူအပေါ်မှာ OK တယ်ဘယ်နည်းထိုးမယ်ဘယ်နည်းကထိုးမယ်ညွှန်ကြားရင်တော့ကျွန်တော်တို့ကဒီနယ်အစိုးရနေပြီးတော့ထိုးမဲ့ရှေ့ဝန်တန်းအဖွဲ့ကြီးပေါ့နော်အဲဒီကျမ်းမာရေးဦးဌာနဒီပြည်ရှိရရှိတယ်ကျွန်တော်ကြည်လက်ကျမ်းမာရေးဌာနတွေရှိတယ်အဲ့ဒီအရာတွေကိုကျွန်တော်တို့ဒေပုံပင်ကြီးထိုးမယ်အဲလိုအပ်တာတွေကိုပံ့ပိုးပြီးတော့ဆောင်ရွက်ပေးသွားမှာပါအဲ့လိုပ
ါဒါပေမဲ့လည်းအေအေတပ်ဖွဲ့ဝင်တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးမှာတေးကြပေမဲ့ဆေးထိုးမဲ့ကိစ္စနဲ့ပတ်သက်ပြီးအသေးစိတ်မသိရသေးဘူးလို့လည်းဦးလာသိန်းကပြောပါတယ
်ထိုးတော့ထိုးမှာပေါ့လေအခုကျွန်တော်တို့တည်တဲ့မူကတော့ထိုးမယ်ဘယ်လိုထိုးမယ်ဘယ်နေရာမှာထိုးမယ်ကိုရအပြင်ဘလောက်ထိုးမယ်ကတ္တကိုရီအပြင်အသက်ဘလောက်ကိုထိုးမယ်အစရှိပြီးရင်အဲ့ဒီလိုဒီတေးညွှန်ကြားချက်တာကျွန်တော်တို့မရသေးတာပါ
ပြီးခဲ့တဲ့နှစ်တွေကတိုက်ပွဲအကြီးကျယ်ဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေရပ်တန့်နေတာအခုဆိုရင်တနစ်နီးပါးရှိနေတာလည်းဖြစ်ပါတယ်ဒီကြားထဲမှာပဲရခိုင်လက်နက်ကိုင် AA အဖွဲ့ဘက်ကရခိုင်ပြည်နယ်ရဲ့တရားစီရင်ရေးနဲ့အုပ်ချုပ်ရေးပိုင်းတွေမှာဝင်ရောက်လုကင်နေတာတွေလည်းရှိနေပါတယ်ခင်ဗျာ
ကိုရဲမုံမရှင်အခုဆက်လက်ပြီးတော့ဒီမြမယဉ်ကျေးမှုရှေးဟောင်းအမွေအနှစ်တည်းရှိနေတဲ့ပုဂံကအခြေအနေကိုကြည့်ကြရအောင်ပါပုဂံရှေးဟောင်းယဉ်ကျေးမှုဒေတာမှရှိတဲ့ဇေဒီပထိုးတွေမိုးရွာသွန်းမှုများတဲ့အချိန်ကြောင့်ထိခိုက်ပျက်စီးမှုတွေရှိနေပါတယ်မိုးရွာသွန်းတဲ့အချိန်ကြောင့်ပြုတ်ပြေမှုတွေကိုတဖြည်းဖြည်းချင်းစတင်နေပြီးဒေတာကန်လူလူတွေကတော့အမွေအနှစ်ထိမ့်သိမ့်ရေးလုပ်ငန်းတွေကိုအချိန်ညဆောင်ရွက်စီတင်ကြပါရယ်ဒီအကြောင်းရန်ကုန်ကလာတဲ့တရင်ကိုလက်တင်ကြီးထိုက်ကပြောပြမှာပါပကန်းဒေသမှာပြီးခဲ့တဲ့နှစ်တွေကထက်ဒီနှစ်ထဲမိုးများလာကြောင်းလူနေရပ်ကွက်တွေတဲ့မြေရေဝင်ရောက်မှုရှိသလိုဖျားစီတီတွေမှာလည်းမိုးများပြီးရေတက်တဲ့အချိန်ကြောင်းအုံနံရံပြိုကျပျက်စီးတာတွေရှိပါတယ်ပြီးခဲ့တဲ့စနေနေ့တုန်းကဖျားအမှတ်948ဆူလာမနီဂူဗျာကြီးရဲ့မဟာယာအုတ်တိုင်းအတွင်မိုးရေဝင်ရောက်လို့ပြိုကျပျက်စီးမဲ့အခြေအနေဖြစ်ခဲ့ပါတယ်။ရှင်းအောင်သုတေသနနဲ့အမျိုးသားပြတိုက်ဦးစီးဌာနပုဂံဌာနခွဲကပြုစုထားတဲ့စီရင်အရာဆိုရင်တော့မိုးများတဲ့အချိန်ကြောင့်ပြုပြင်ထိမ့်သိမ့်ဖို့လိုတဲ့ဇေတီပေါင်းက40ဝန်းကျင်ရှိပါတယ်။လောလောဆယ်မှာတော့ရာသီဥတုအခြေအနေကြောင့်ဇေဒီ၄စုကိုအရင်ဆုံးပြုပြင်ထိမ့်သိမ့်တာလုပ်နေတယ်လို့အဲ့ဒီဌာနကညွှန်ကြားရေးမှူးဒေါက်တာတန်းထိုက်က VOE ကိုပြောပါတယ
်လက်ရှိတော့ဟိုပေါ့နော်ဟိုတောက်လျှောက်ရွာနေတော့ပြင်လို့ရတဲ့အပိုင်းကတော့တော့ဇေဒီစုကတော့စပြီးပြင်ကြမှာကျွန်တဲ့အပိုင်းကတော့ဟိုအရေးပေါ်ဆက်ပြီးတော့မတင်အုပ်ထားအနေထားပေါ့လေမိုးပြက်ပြီးဆိုတော့ဒီခါလေးဟိုတောက်လျှောက်ထင်းထင်းလုပ်ငန်းလုပ်သွားမှာဗျာ ကျွန်တော်တို့ဌာနအတွေမဟုတ်ပါဘူးဒီဒေသရဲ့ဒီလူမျိုးရေးအဖွဲ့အစည်းတွေမိသားအဖွဲ့တွေဌာနဆိုင်တွေအားလုံးတော့ကိုအားလုံးဝိုင်းထိန်နေတာပေါ့နော်ဒီမိုးရွာကြီးဆိုရဲကိုဗျာကြီးစီတွေကအနှစ်ကာလလဲထောင်ချီရှိနေတယ်ရှင်းအောင်စောင့်နေဖြစ်နေတော့ဘာလို့ကျွန်တော်ခေတ်အစောင့်နေတော့ကျွန်တော်တို့ပြည်စည်းရုံရင်းမှုတွေဖြစ်သေးတာပဲလေအဲ့တော့ဒီရှင်းအောင်စောင့်ဆိုတော့ထိလက်ရှာလို့ရှင်း
ကပ္ပအမွေနဲ့စီးဝင်ဖြစ်တဲ့ပကံရှိဟောင်းရင်ချင်းမှုဒေသမှာဖျားစီတီပေါင်းတုံးတောင်ရှိရာကျော်ရှိပါတယ်။လူပညာထင်ရှားတဲ့ဖျားစီတီတော်တွေအပြင်ပြုပြင်ထင်ထင်ပို့လူနေတဲ့ဇီတီတော်တွေကိုလည်းအများဆုံးဆောင်ရွက်ပေးဖို့ဒေသခံတွေကလိုလားကြပါတယ်။နေပေါင်းထောင်ချီတရှိလာတဲ့ဇီတီပထိုးတွေဟာပုံမှန်ပြုပြင်ထင်ထင်ပို့လိုအပ်တယ်လို့
အခုလိုရာသီဥတုတန်းကြောင့်ရိုးရွင်းပျက်စီးမှုတွေလည်းရှိလာတာကြောင့်ဒါတွေကိုထိထိရောက်ရောက်ဆောင်ရွက်ဖို့လိုတယ်လို့ပကံဒေတာကန်အဲလန်းညွန်ကွန်မင်းတင်ကပြောပါတယ်။ဖျားတွေပုံမှာပင်နေပေါက်တာတွေရှိတယ်။ဖျားတွေကိုဒုက္ခပြီးပိတ်လိုက်ပြီးတန်းပစ်ထားတယ်။အဲဒါခေါ်ရအပေါ်တတ်တွေမှာငှက်ချီတွေပိတ်ပြီးကြတယ်မှာရေတွေကအိုင်ပြီးရေကရေထွက်ပေါက်ကမစင်းနိုင်တဲ့အတွက်ဆင်းလို့ရတဲ့အ အဓိကဗဂန်ရှိဟောင်းဌာနတော့ခတ်ပြီးရမှာပိတ်လိုက်တာကိုထိမ့်သိမ့်နေဆိုပြီးရမှာသူတို့စိတ်ထဲမှာငြင်းနေတဲ့အသိပညာကအာနေနေတာပေါ့ဗျာဘုရားတွေကိုပိတ်ပြီးထိမ့်သိမ့်လိုက်တဲ့အတွက်လူဝင်လူရွက်မရှိတော့ဘုရားတွေထဲမှာဘာတွေဖြစ်ပြနေတယ်ဘယ်လိုတွေပျက်စီးနေတယ်ဘယ်လိုတွေပိတ်ဆို့နေတယ်အပေါ်တတ်တွေမှာအဲအောက်ထပ်တွေမှာဘယ်လိုတွေခြားတွေတက်နေတယ်ဆိုတာတွေကိုမသိတော့ဘူးလေသူတို့လည်းဝင်ပြီးကြည့်ပြီးစစ်တာမျိုးတွေမရှိဘူးသူတို့ရဲ့ဌာနရဲ့အင်အားနဲ့လေအဲ့ဒါမျိုးတွေဖြစ်ပြရမှာကြည့်ဖို့မနိုင်ဘူးဘုရားတွေကိုနေစင်လေ
ကမ္ဘာရင်ကျင်းမှုအမွေနှစ်သတ်မှတ်ထားတဲ့ဒေတာတွေကိုကာကွယ်ထိန်းသိမ်းဖို့အတွက်ရင်ကျင်းမှုအမွေနှစ်ဒေတာများကာကွယ်ထိန်းသိမ်းရေးဥပဒေကို2019ခုနှစ်ဖေဖော်ဝါရီလတုန်းကပြဋ္ဌာန်းထားပါတယ်ဥပဒေရဲ့အဓိကရွယ်ချက်ထဲမှာတဘာဝ BND ရဲ့လူတွေနဲ့တိရစ္ဆာန်တွေကြောင့်ဖြစ်လာမဲ့ရိုးရင်းဆုံးရှုံးမှုတွေမဖြစ်စေဖို့ယဉ်ကျေးမှုအမွေအနှစ်တွေကိုရေရှည်တည်ထောင်ဖို့ထိန်းသိမ်းရမယ်လို့သတ်မှတ်ထားပါတယ်။ဥပဒေသတ်မှတ်ချက်တွေစီစဉ်ရထားချက်တွေရှိနေပေမဲ့လည်းပုဂံဒေတာဟာအမွေအနှစ်တွေထိန်းသိမ်းဆောင်ရှောက်မှုအားနည်းလို့ပျက်စီးတာများတယ်လို့ဒေတာကံတွေကမှတ်ချက်ပြုပါတယ်။
ဒီရင်ကျေမှုမွေနဲ့ဒေသတော်ရဲ့ထင်းသိဥပဒေမှာလူဟောင်းထဲမှာဒီနီယောင်တုံထဲမှာဘာတွေလုပ်ရမလဲဒီယူနေဒေသတွေမှာဘာတွေလုပ်ရမလဲဆိုတာကိုတစ်ခါလေးတော့သူခလည်းသူပါပြီးသားပေါ့ဗျာဥပဒေကိုလည်းဒီ UNICEF အခု UNESCO ကိုတင်ထားတဲ့ management plan ဆိုတာရှိတယ်မြန်မာအစိုးရကနေ UNESCO ကိုဒါတွေလုပ်ပါမယ်လို့ကြေညာထားတဲ့ဟာတွေကိုမလေ့လာဘဲနဲ့ရှောက်ပြရမှာလုပ်နေကြတဲ့အတွက်ပကံပစ္စည်းတွေလို့ပြောလို့အခုလို့ဖြစ်နေလို့ပြောလို့ရတာပေါ့ဒီချိန်မှာတော့ပြောရတာကတော့ပြောလို့မရပေမဲ့နောင်အေးဆေးဖြစ်သွားတဲ့ချိန်မှာဒေသခံလူလူကိုခြေခံပြရမှာလို့တဲ့အမွေနဲ့ထိန်းသိမ်းရေးတခုကိုလုပ်တင်တယ်လို့ပြော
ပကံဒေသမှာပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေပုံမှန်ဆောင်ရွက်နေပြီးတက်ဆိုင်ရာအဖွဲ့လိုက်ပျက်စီးဆုံးရှုံးမှုတွေအပေါ်တွက်ချက်ဆောင်ရွက်တာတွေရှိတယ်လို့ဒေါက်တာသန်းထိုက်ကပြောပါတယ်
ကွာမွေနဲ့ဆိုင်လည်းဖြစ်တယ်မြန်မာတမျိုးသားလုံးရဲ့အမွေနဲ့လည်းဖြစ်တယ်ဆိုတော့အခုအားလုံးကတော့ဒီမြေတွေ့နေရတဲ့ဒီလူမှုကွယ်မှာတွေ့နေရတဲ့အနေအထားကြီးကြည့်ပြီးစိုးရင်ကြပါကျွန်တော်လည်းဟိုဒေတာလည်းဖြစ်တယ်ကိုယ့်ဌာနလည်းအနီးကပ်စောင့်ရှောက်တယ်ပို့ပြီးတော့စိုးရင်စိတ်ရှိပါတယ်ကျွန်တော်ဒီအမွေနှစ်ဒီကိုရေးရှိတည်ခံဖို့အတွက်ကျွန်တော်တို့ဒီအခုကျွန်တော်လည်းပေါင်းဆက်ပြီးကျွန်တော်တို့အဖွဲ့တွေမဟုတ်ပါဘူးဒေတာရဲ့ဒီလူမှုရေးအဖွဲ့တွေရောအားလုံးပေါ့ပတ်ဝန်းကျင်မှာရှိတဲ့အဖွဲ့အစည်းတွေအကုန်လုံးတော့ကျွန်တော်လည်းနှိမ့်တိုင်းပြီးဝိုင်းဝန်းထိန်းသိမ်းစောင့်ရှောက်နေပါတယ်ပေါ့အဲ့ဒါလေးတော့ကျွန်တော်သိစေချင်ပါတယ်ဆိုရင်သိရှိတာလေးတော့ကျွန်တော်ကျေးဇူးတင်ပါတယ
်မိုးကြီးရေတက်တဲ့အချိန်ကြောင့်ဒီအပိုင်းတွေတဲပြိုကျပျက်စီးမှုတွေရှိနေတဲ့ပုဂံဒေတာကဇီတီပထိုးတွေပြုပြင်ထိမ့်သိမ့်ဖို့လိုနေတယ်လို့ဒေတာရင်းကယောခာနဲ့နိုင်ငံရေးအခြေအနေကြောင့်ပုဂံဒေတာခီးသွွားဝင်ရောက်မှုဟာလည်းမရှိသလောက်လျော့နေသွားတယ်လို့ဒေတာကန်တွေကပြောပါတယ်ခီးသွွားဧည့်သည်တွေကိုမှီခိုပြီးလောက်ကန်စားတောက်နေတဲ့ဒေတာကန်တွေလည်းအခက်အခဲတွေရှိနေပါတယ်ရှင်
မတင်ကြီးထိုက်ပါရှင်နောက်ပိုင်းမှာလဲရှင်းဟောင်းပစ္စည်းမှောက်ခိုကူးမှုတိုက်ဖြတ်ရေး UNESCO ရဲ့ရည်မှန်းချက်အစီအစဉ်ကိုလဲနားဆင်ရဖို့ရှိပါတယ်ထိုင်းနိုင်ငံအနောက်ဘက်ထိုင်းမြန်မာနယ်စပ်ကန်ထရာဘူရီပြည်နယ်ခရိုင်မှာရှိတဲ့ဒီနယ်ကြားမှာပေါ့နော်မြန်မာနိုင်ငံသား48ဦးနဲ့အတူ
မြန်မာနိုင်ငံသားလေးဖြစ်တဲ့နောက်လူမောင်ခိုးပွဲစားလေးဖြစ်တဲ့၄ဦးကိုနေသားဆောင်တက်ကစတင်မာလာ၂၀ရက်နေ့ကနေပြီးတော့ဖမ်းဆီးခဲ့ပါတယ်ဒီတဲ့တင်းကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းချေဆိုင်တဲ့တင်းတော့မအေးမာကတဲ့တင်းပြပို့ထားပါတယ်ရှင်ထိုင်းမြန်မာနေသားကန်ခနာပူရီပြည်နယ်ကလက်ရတက်ဖို့လို့အမိရတဲ့နေသားဆောင်တက်ဖွဲ့ဝင်တွေဟာဖုန်တီကျေးဝါနီတတော်အတွင်းမှာလူမောင်ခို PAC
လို့သမားကွန်ကြီးရေးဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ်ကျွန်တော်တို့ဖမ်းဆီးခံလိုက်တဲ့မြန်မာနိုင်ငံသားတော့အားလုံး49ခုပါ49ခုဒီအမျိုးသားနဲ့ဆက်ရှိဦးမြို့သမီး19ဦးပေါ့နော်ဒီကြားပြင်ကိုကျွန်တော်လူမောင်ကိုကူးတဲ့လူ၄ဦးပါကျွန်တော်တို့ဆက်ဆက်ပြီးတော့တခါလဲဖမ်းဆီးနိုင်ရတာပါအဲကျွန်တော်တို့ဒီဖမ်းဆီးရမိတဲ့နေရာကတော့ကျွန်တော်တို့စာရင်းဥမေသားဒေသပေ ောက်ထဲမှာပေါ့တတော်ထဲမှာပေါ့တတော်ထဲမှာဒီပွဲသားတွေကကားနဲ့ကားခေါ်မှာစောင့်နေတဲ့အချိန်မှာကျွန်တော်တို့ဟိုထိုင်းအာနာပိုင်းကြီးကဖမ်းဆီးလိုက်နိုင်တာပေါ့အဲဒီကားတော့ကျွန်တော်တို့ခုနပြောသလိုထူးထူးခြားခြားကျွန်တော်တို့လူမဟုတ်ကူးသူတွေပါကျွန်တော်တို့ဆူလိုက်ပြန်လိုက်ဖမ်းမိတာနဲ့ဒီနောက်ဆက်တွဲတွေပါဂွန်ဆက်တွေလိုက်ပြီးတော့ဖမ်းဆီးမှာဖြစ်တဲ့အတွက်ဒီလို့ဒီလူမဟုတ်ကူးသူတွေလူကယ်ဒီတမားတွေကိုပေါ့နော်ကျွန်တော်တို့ဒီထိုင်းနိုင်ငံနဲ့ဟိုတရားမဝင်လမ်းကနေပို့ဆောင်ပေးတဲ့သူတွေကိုငွေချိုပေးထားတဲ့လူတွေလာဖို့ချိန်ထားတဲ့လူတွေကတော့အကုန်လုံးတရားပေါ့ငွေကြီးတွေစုံစုံပြီးတော့ဒုက္ခရောက်တော့မှဖြစ်ပါတယ
်မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုနဲ့စီးပွားရေးအရလုက္ကန်စားတောက်ဖို့ကလည်းအဆင်မပြေတာကြောင့်နေ့စဉ်ရာဂနန်းလောက်ဟာအင်းနီနာချင်းထိုင်းနိုင်ငံတဲကိုခိုးဝင်လာနေကြပါတယ်ဒီအတွက်ဖမ်းဆီးခံရတာတွေကိုဗစ်အရေးပေါ်ဥပဒေနဲ့အရေးယူခံရတာတွေရှိနေတဲ့အတွက်တရားမဝင်နီးလန်းနေနဲ့မလာတက်ဘူးလို့လည်းကိုရဲမင်းကပြောပါတယ
်ဟုတ်ကဲ့ဒီကျွန်တော်တို့ခုလိုမျိုးဒီနားတဲ့သူတွေကိုလည်းကျွန်တော်တို့အပြစ်မတင်ရပါဘူးကျွန်တော်တို့ကုရင်းစားပါတယ်ဘာလို့လဲဆိုတော့မြန်မာနိုင်ငံထဲမှာလည်းကျွန်တော်တို့ဆေးအနာတင်ပြီးနောက်ပိုင်းနိုင်ငံကြီးအချက်တဲတွေနဲ့အတူကျွန်တော်တို့ပြည်သူပြည်သားတွေကဒုက္ခဆင်းရဲတွေကြောင့်လုတ်ကိုင်းနေမရှိကျွန်တော်တို့ဒီစားရမရှိတော့တဲ့နေသားတွေကြောင့်ဖြစ်လာပြီးတော့ကျွန်တော်တို့ဒီနီးစားရထိုင်းနိုင်ငံကိုကျွန်တော်တို့ဖမ်းဆီးမှုတွေကိုတည်ရသားနဲ့ကိုစွန့်လာပြီးတော့လာနေရတာပေါ့နော်ကျွန်တော်တို့နောက်ဆုံးကျွန်တော်တို့ပွားတယ်စွန့်အတက်တွေစွန့်ပြီးတော့လာနေကြတာကိုနားလည်တယ်တုပ်ပေမဲ့နာကတိုင်းလဲကျွန်တော်တို့ဖမ်းဆီးမှုတွေကပတ်တိုက်ရှိနေတယ်တကယ်လဲဖမ်းခံနေရတယ်ဆိုတော့ကျွန်တော်တို့ဒီတရားမဝင်လမ်းတွေလာတဲ့သူတွေအနေနဲ့မလာပါနဲ့လို့ကျွန်တော်တို့အနေနဲ့တော့မိသားရက်ခံကြပါလိမ့်မယ်ဟုတ်ကဲ့
ဖမ်းမိသူတွေဟာနေအိမ်တွေကနေစွန့်ခွာလာကြပြီးအလုပ်ကင်ရဖို့အတွက်လူပွဲသားတွေကိုတဦးကိုဘတ်ငွေ14,000လောက်ကနေဘတ်ငွေ2,000ခွဲလောက်ထိပေးပြီးဝင်လာကြတဲ့တနင်္လာရီတိုင်းဒဝယ်မြို့နဲ့ပဲခူးတိုင်းကဒေသခံတွေဖြစ်ကြရလို့ဆိုပါတယ်ဒီလပိုင်းအတွင်းနေဆက်တွေကနေခိုးဝင်လာသူ4,000ကျပ်မနည်းကိုထိုင်းရနာပိုင်းတွေကဖမ်းဆီးခဲ့ပါတယ်ကိုဗစ်ရေးပေါ်ကာလမှာတရားမဝင်ခိုးဝင်လာသူတွေတစ်နှစ်အတွင်း4,000ကျော်ရှိပြီး3,000ခွဲကျော်ကတော့နေဆက်တွေကနေခိုးဝင်လာရင်ဖမ်းမိတာလို့လဲထိုင်းနိုင်ငံကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကလည်းထုတ်ပြန်ထားပါတယ်ရှင
်ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်ကျမတို့ VOA မြန်မာပိုင်းကဒီနက်နက်ခင်းတဲ့ညပိုင်းမှာထုတ်လွှင့်နေတဲ့ရေဒီယိုစီစဉ်တွေကိုရုပ်တံနဲ့ပါဖြည့်ဆွတ်တင်ဆက်နေပါတယ်အခုဒီနက်နက်ခင်းအစီအစဉ်ကိုလိုင်းဒိုမီတာ24-40-50တို့အပြင်လိုင်းလက်မီတာ190kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့လိုင်းဒိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါ့ပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/ voabureme ဖြစ်ပါရင်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabureme ဖြစ်ပါရင် VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းအင်္ဂါနေ့နဲ့ခင်းအစီအစဉ်ကိုရေဒီယိုနဲ့တင်ဆက်နေတဲ့အချိန်နဲ့တပြေးညီ Facebook နဲ့ website ကတို့ကနေတိုက်ရိုက်နားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်။မြန်မာစံတော်ချိန်နက်နက်6နာရီခွဲပါပြီရှင်။အခုဒီဒုတိယပိုင်းနာရီဝက်မှာဆက်လက်တင်ဆက်မဲ့အပတ်စဉ်ကဏ္ဍတစ်ခုမှာတော
့ There's very practical aspects to this move. One is there's very high costs with
ဒါကတော့Bitcoin ကိုတရားဝင်လက်ခံတဲ့ပထမဆုံးနိုင်ငံဘယ်နိုင်ငံဖြစ်မလဲဆိုတာကို blogger တွေပြောသမျှအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။စီးပွားရေးကဏ္ဍ၊သက်တမ်းရောင်သတင်းလွှာစတဲ့အစီအစဉ်တွေကိုလည်းတင်ဆက်မှာပါ။အခုတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုအရင်ဆုံးကြည့်ကြရအောင်ပါရှင်။ကမ္ဘာပေါ်ကဒီတန်ပေါင်းများစွာသောဒုက္ခသည်တွေနဲ့နေရစွန့်ခွာထွက်ပြေးနေရတဲ့ IDP ဒုက္ခသည်တွေကိုဗစ်ကူးစက်ပြန့်ပွားမှုမဖြစ်ရအောင်အကာအကွယ်မပေးနိုင်ဘူးဆိုရင်ကြောင်းမက်ဖွယ်ကမ္ဘာဘေးဆိုးကြီးနဲ့ကြုံလာရနိုင်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကတတိပေးလိုက်ပါတယ်။ Lisa Shaline Geneva ကပေးပို့တဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြမှာပါရှင်။
COVID-19 ကာယောဂါကိုကာကွယ်တားဆီးဖို့ UNHCR အဖွဲ့မှငွေကြေးမလုံလောက်ပဲအရေးပေါ်ရန်ပုံငွေလိုအပ်နေတာပါ UNHCR ကပြုစုထားတဲ့အမေရိကန်ဒုက္ခသည်များရှိရာထိပ်တန်းဆယ်နိုင်ငံစီးရင်ထဲမှာအီရတ်၊စီးရီးယား၊တောင်ဆူဒန်နဲ့အာဖရိကအာရှလက်တင်အမေရိကတိုက်ကနိုင်ငံတချို့လည်းပါဝင်ပါတယ် COVID ကုသကာကွယ်ရေးအတွက် UNHCR ကလိုအပ်တဲ့ရန်ပုံငွေဒေါ်လာ920ကျော်အနက်၃ပုံ၃ပုံသာရသေးတယ်လို့ပြောပါတယ်ဒုက္ခသည်အများစုဟာကျန်းမာရေးဆောက်ရှောက်မှုစနစ်ညံဖြစ်တဲ့ဖွံ့ဖြိုးစားနိုင်ငံတွေမှာရောက်နေပြီးချမ်းသာတဲ့နိုင်ငံတွေလိုမဟုတ်ပဲအသက်ကယ်နိုင်တဲ့ကာကွယ်ဆေးထိုးနိုင်ခွင့်ရဖို့အကန့်အသတ်ရှိနေပါတယ်ဒုက္ခသည်တွေရှိတဲ့အင်ရှင်နိုင်ငံတွေကကိုဗစ်နဲ့ပတ်သက်လို့အခုချိန်ထိမစွတ်မပို့လောက်သာကူညီထောက်ပံ့နိုင်တယ်လို့ UNHCR ရဲ့လူထုကျန်းမာရေးဌာနအကြီးအကဲ Anne Burton ကပြောပါတယ်
However we have seen that many barriers to vaccine access remain UNHCR stands ready to support
COVID ကာကွယ်ဆေးရနိုင်ဖို့အတွက်ကအတားအဆီးအများကြီးရှိနေတာကျမတို့သိပါတယ်။အဲ့ဒီအခက်အခဲတွေကိုကျော်လွှားနိုင်ရေးသက်ဆိုင်ရာနိုင်ငံတွေကို UNHCR ကတက်နိုင်တဲ့လောက်ကူညီထောက်ပံ့သွားဖို့အသင့်သင့်ရှိနေတာပါ။ဒီကာယောဂါကနိုင်ငံမဲ့တွေနဲ့နေရာဆွခွာဒုက္ခသည်တွေကိုပို့ပြီးတော့အထူးနားစေပါတယ်။ဒီကြားထဲသူတို့ရင်ဆိုင်နေရတဲ့ဒုက္ခကိုဖြေရှင်းဖို့ရန်ပုံငွေလည်းအလုံးလောက်မရသေးပါဘူး။
UNHCR စီးရင်အရဒုက္ခသည်တသိန်းကျော်ကိုဗစ်ကူးစက်ခဲ့ပြီးသူတို့တဲက1850ကျော်သေဆုံးခဲ့ပါတယ်ဒီစီးရင်ပမာဏဟာအလွန်နည်းနေသေးပြီးကိုဗစ်ကူးစက်မှုတန်ခံရတဲ့ဒုက္ခသည်စခန်းတွေကြားလက်တွေ့ဖြစ်နေတဲ့အခြေအနေကိုမတင်ဟသေးဘူးလို့ Miss Burton ကပြောပါတယ်ဒါအပြင်ကိုဗစ်ကြောင့်စီးပွားရေးကျဆင်းလာတာကလည်းဒုက္ခသည်တွေရဲ့အလုအကိုင်းလူနေမှုဘဝပေါ်အကြီးအကျယ်ထိခိုက်စေတယ်လို့သူမကဆိုပါတယ်ဒုက္ခသည်တွေအိမ်ငှားကမပေးနိုင်တာစာနာရေးခါ၊ကျန်းမာရေး၊ပညာရေးစရိတ်လိုအပ်ချက်တွေရှိနေတယ်လို့သူကထောက်ပြပါတယ်
။ UNHCR calls upon states to include refugees in national social safety nets.
ဒီလိုအပ်ချက်တွေဖြည့်ဆည်းနိုင်ဖို့အတွက်ဒုက္ခသည်တွေရောက်နေတဲ့ဆင်းရဲမှုတိုက်ဖြတ်ရေးဟိမန်းထားတဲ့နိုင်ငံတွေရောတခြားအလူရှင်နိုင်ငံတွေကပါ UNHCR ကိုကူညီထောက်ပံ့ပေးကြဖို့ကျမတို့တိုက်တွန်းလိုပါတယ်။ဒုက္ခသည်တွေကိုဗစ်ကူးစက်ခံနေရတာကိုအကျေကျေပြန့်ပြန့်တုံ့ပြန်နိုင်မှုအတွက်ဒီတော်တိုင်းလိုအပ်ချက်ရှိတဲ့နေရာတိုင်းကိုကျမတို့ကိုဗစ်တုံ့ပြန်ကင်တွေ့ရေးအဖွဲ့ကလှုပ်ဆောင်ပေးနေပါတယ်
။နေရာစွန့်ခွာဒုက္ခသည်အရေးအတွက်ဟာကမ္ဘာလူဦးရေ18,000နီးပါးရဲ့တရာဂိုင်နှုံးရှိတယ်လို့ UNHCR ကပြောထားပြီးဒီကိစ္စကိုကင်တွေ့ဖို့ပြက်ကွက်ခဲ့ရင်အစင်ညင်မဲ့ရာရောက်လိမ့်မယ်လို့ဆိုပါတယ်။ကူညီထောက်ပံ့မှုမရခဲ့ရင်နာတာရှည်စီမဲ့ကိုဗစ်ကူးစက်ပြန့်ပွားမဲ့အန္တရာယ်ရှိလာနိုင်ပြီးတန်းထောင်ပေါင်းများစွာသောပြည်သူတွေရဲ့စီးပွားရေးလူမှုရေးဘဝတွေကိုပျက်စီးဆုံးရှုံးစေလိမ့်မယ်လို့ UNHCR ကထောက်ပြထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပါရှင်။ VOA မြန်မာပိုင်းကနေအပတ်စဉ်ကဏ္ဍတွေကိုတင်ဆက်နေတဲ့အခါမှာကျမတို့ဒီညအင်္ဂါညအတွက်အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်။ကျမတို့တင်ဆက်နေတဲ့အစီအစဉ်တွေသတင်းတွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ပေးပို့ရမယ့် email လိပ်စာက burmese@ v
voanews.com ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်နေတဲ့အစီအစဉ်ကို Facebook စာမျက်နှာကနေတိုက်ရိုက်နားဆင်မယ်ဆိုရင်တော့လိပ်စာက VOA Burmese News ဖြစ်ပါတယ်။ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ရှင်းဟောင်းပစ္စည်းမှောင်ခိုရောင်းဝယ်မှုကိုတိုက်ဖြတ်နိုင်ရေးနည်းလမ်းတွေရှာဖွေဖို့ကဘာတဝန်းကယဉ်ကျေးမှုအမွေအနှစ်ပစ္စည်းဆိုင်ရာကျွမ်းကျင်သူတွေနဲ့ညီလာခံကိုဒီညီလာခံတစ်ခုကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကကျင်းပပါတယ်စစ်တမ်းတဲ့နိုင်ငံတွေကယဉ်ကျေးမှုအမွေအနှစ်ပစ္စည်းတွေနဲ့ရှင်းဟောင်းပစ္စည်းတွေကိုမတမာသူတွေကမှောင်ခိုကူးကြတာပါAP သတင်းဆောင်မကိုအခြေခံပြီးတော့ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တိန်ကြီးထိုက်ကတင်ဆက်ထားပါတယ်ရှင်အာဖဂန်နစ္စတန်နိုင်ငံကတံပိုးကြီးလာတဲ့ရှေးဟောင်းဘာသာရေးဆိုင်ရာအမွေအနှစ်ပစ္စည်းတွေကိုပြန်လည်ရှာဖွေတွေ့ရှိပြီးတဲ့နောက်ပြီးခဲ့တဲ့ AP လအတုန်းကနိုင်ငံကိုပြန်ပို့ခဲ့ပါတယ်ဒါပေမဲ့လည်းဒီရှေးဟောင်းပစ္စည်းတွေရဲ့ရေရှည်လုံခြုံရေးကတော့မရေရာမသေးကြပါဘူးအာဖဂန်နစ္စတန်အစိုးရကိုဖျောက်ချပြီးတာလီဘန်တို့က1990ပြည်လွန်နှစ်တွေတုန်းကတင်းတင်းမာမာအုပ်ချုပ်ခဲ့ခြင်းကလူဟောင်းတွေနဲ့အမျိုးသားတီးတန့်ကြားပြတ်အစိုးရချိန်ညာထားပါတယ်ကမ္ဘာရှေးဟောင်းပစ္စည်းမှောင်ခိုကူးမှုမှာအကျော်ကြားဆုံးတဦးအဖြစ်အာဏာပိုင်တို့ရည်ညွှန်းတဲ့နယူးယောက်အခြေစိုက်ရှေးဟောင်းပစ္စည်းအရောင်းဝယ်လုပ်သူတဦးထံကနေသိမ်းဆည်းခဲ့တဲ့ရှေးဟောင်းပစ္စည်း33ခုကိုအာဖဂန်နစ္စတန်ကိုပြန်ပို့ထားတာပါ။နိုင်ငံတွေရဲ့ရှေးဟောင်းယဉ်ကျေးမှုပစ္စည်းတွေကိုမှောက်ခိုကူးမှုကထိခိုက်ညှိနှိုင်းမှုကြီးတယ်လို့ UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကပြောပါတယ်။ရှေးဟောင်းပစ္စည်းမှောက်ခိုကူးမှုဟာကမ္ဘာဒေသတိုင်းကိုရိုက်ခတ်တရားမှုရှိပြီးကပ်ဘေးရောဂါကြောင့်တက်ရောက်ထိခိုက်မှုပိုပြီးတော့ကြီးထွားစေတယ်လို့လည်း UNESCO ကပြောပါတယ်။နယူးကက်ဆယ်တက္ကသိုလ်ကရှေးဟောင်းသုတေသနဆရာပါမောက်ခပီတာစတုန်းဟာဆိုရင်လက်နက်ကန်ပြိပခါတွေအတွင်ရှေးဟောင်းယဉ်ကျေးမှုပစ္စည်းတွေကိုကာကွယ်ထိန်းသိမ်းရေး UNESCO ကိုအကြံပေးဖို့အတွက်1996ခုနှစ်ကဖွဲ့တဲ့ Blue Shield နိုင်ငံတကာအဖွဲ့အစည်းရဲ့အကြီးအကဲဟောင်းဖြစ်ပါတယ်။မှောက်ခိုကူးသတ်မှုအများစုကဂိုင်းကနာဖွဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ဆက်နွယ်နေပြီးမောင်ခိုကူးသူတွေကိုစစ်တပ်ကဝင်ရောက်စီးနှင်းမှုဟာဆိုရင်လေနီးစပ်တဲ့ဆက်ဆံရေးကိုပြသနေတာလို့ပမောက်ခစတုန်းကပြောပါတယ်
။ On one side of the room there are illicit guns.
အခန်းရဲ့တစ်ဖက်မှာလက်နက်မောင်ခိုမှုနောက်တစ်ဖက်မှာကငွေကြေးဆိုင်ရာမှုကင်းတတိယတစ်ဖက်မှာကမွေးအစေဝါစဒုဒ္ဒတချမ်းမှာကရှေးဟောင်းပစ္စည်းပြဿနာကအတူတူပါပဲ။
ကဘာတဝန်းကရဲတပ်ဖွဲ့တွေမှာလဲရှေးဟောင်းပစ္စည်းမှောင်ခိုကူးသတ်မှုကိုတိုက်ဖျက်ရေးအတွက်ရန်ပုံငွေကအကန့်အသတ်နဲ့ပဲရှိနေပြီးဒီကိစ္စကိုဦးစားပေးလုပ်ဖို့လိုတယ်လို့ပမောက်ခစတုန်းကပြောပါတယ
်။ There are, you know, countless police and other
organizations. ဝေးစီဝါနဲ့လက်နက်ကုန်ကူးမှုတွေကိုတိုက်ဖျက်ရေးအတွက်ကြိုးပမ်းနေကြတဲ့အဖွဲ့အစည်းတွေရဲတပ်ဖွဲ့တွေအများအပြားရှိပါတယ်။
ကျန်းမာရေးဆိုင်ရာကပ်ဘေးရောဂါကာလအတွင်းစောင့်ကြည့်မှုကာကွယ်မှုနဲ့အရင်းမြစ်တွေလည်းညှော်နေသွားတာကြောင့်ပြဿနာကိုဖြေရှင်းနိုင်ရေးကပိုပြီးတော့ခက်ခဲရတယ်လို့ UNESCO အဖွဲ့ကြီးကပြောပါတယ်။ပိတ်ထားတဲ့ပြတိုက်တွေနဲ့ရှေးဟောင်းသုတေသနဆိုင်ရာနယ်မြေတွေမှာလည်းအကြီးအကျယ်ခိုးယူခံရပြီးအယောင်အဝယ်များလာတယ်လို့ UNESCO အဖွဲ့ကြီးကပြောပေမဲ့လည်းစရင်းအတိအကျကိုတော့မဖော်ပြပါဘူး။
Illicit markets the biggest markets have traditionally been
အကြီးဆုံးမှောင်ခိုဈေးကွက်ကအစဉ်အဆက်လန်ဒန်နဲ့အမေရိကန်ပြည်ထောင်စုအတွင်းမှာပါအခုတော့ပိုပြီးကျယ်ပြန့်လာပြီးအရှေ့ပိုင်းအထိရောက်လာပါပြီတရုတ်နိုင်ငံတွင်းနဲ့အခြားဒေသတွေနောက်ပြီးတောင်အမေရိကနောက်ပင်လယ်ကွေ့ဒေသတချို့ထိကျယ်ပြန့်လာပါတယ
်အီရန်နဲ့အာဖဂန်နစ္စတန်နိုင်ငံတွင်းနှစ်နဲ့ချီပြည်ပခါရီကြောင့်မှောင်ခိုကူးသတ်မှုပိုအားကောင်းစေပြီးစစ်သွေးကြွတွေအတွက်လက်နက်ရရှိရေးနဲ့ငွေကြေးခွာချဖို့လမ်းကြောင်းဖြစ်လာစေပါတယ်။မှောင်ခိုကူးခံရတဲ့ရှေးဟောင်းပစ္စည်းတွေရဲ့တန်ဖိုးကိုတွက်ဆလို့မရနိုင်ဘူးလို့လည်းပမောက်ခစတုန်းကပြောပါတယ်
။ There has been an increase in the last few years of
ရာဇဝတ်မှုဒါမှမဟုတ်လေအကြမ်းဖက်ဝါဒဆွဲလှုပ်ရှားမှုတွေအတွက်ငွေရရေးရောင်းချဖို့အတွက်ပစ္စည်းတွေခိုးယူလူယူတဲ့အဖွဲ့အစည်းတွေကပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းပိုများလာပါတယ်။တံပိုးခံမှန်တွက်ဆမှုတွေလည်းမျိုးမျိုးရှိပါတယ်။အမှန်တော့ဘယ်သူမှမသိပါဘူး။ ISD နဲ့တာလီဘန်တွေကိုအခွန်တွက်ချက်ခံဖို့လိုအပ်မှဖြစ်ပြီးဒါကလည်းဖြစ်လာနိုင်စရာမမြင်ပါဘူး။ Nissan Mangku Xiang Pisine, Mangku Kungumuga, Dola Tanchi, Sinandalu, Dola Tan Seganangani, Yaganti, Sinandalu, Kamanjabari.
Afghanistan and Yaha Bobi a teetem Pilaraja, Biduri a dreadem hope, she have a muin hit to a drop by Bobiro Suyen Lani Tabari. Mako Kuta Muri, Bobiro Dola de Kisa Dwele, UNESCO Ne Blue Shield Lo Apoy Sidri Kapiensin Tajabari.
There are those objects that are in museums that we know about. We have lists of those.
ဒီပစ္စည်းတွေရှိထားတာကိုကျွန်တော်တို့သိပါတယ်။ဒီပစ္စည်းတွေစီးရင်လည်းကျွန်တော်တို့စီမှာရှိပါတယ်။တာလီဘန်တို့ဘက်ကသူတို့လုပ်မယ်လို့ပြောထားတာနဲ့စန့်ကျင်ဘက်ဖြစ်တဲ့အရင်ကပုံစံမျိုးသာပြန်သွားမယ်ဆိုရင်တော့ဒီပစ္စည်းတချို့အတွက်အန္တရာယ်ရှိပါတယ်။ ရှီဟောင်းတူရီတနာဆိုင်တွင်လည်းအဆောက်အုံတွေတိလက်တွေမှာလည်းဒီပစ္စည်းတွေရှိပြီးတာလီဘန်တွေဒါမှမဟုတ်လဲသူတို့မိဖက်တွေကသူတို့စံနဲ့သူတို့ဒါအစ္စလာမ်နဲ့ဆန့်ကျင်တယ်လို့ယူဆပြီးပြစ်မှတ်ထားလာနိုင်ပါတယ်။ဒါကြောင့်ရှီဟောင်းတူရီတနာဆိုင်တွေကိုစိုးရိမ်ပါတယ်။စစ်ပွဲတွေနဲ့လူမှုမတည်ငြိမ်မှုတွေအတွင်းလူမှုအဖွဲ့အစည်းပြိုကွဲမှုကနေအမျက်ထွက်တဲ့သူတွေထဲမှာမောင်ခိုကူးသူတ
ထောက်ချပီးတဲ့နောက်2003ခုနှစ်အတွင်းအီရန်နိုင်ငံမှာဒီလိုအခြေအနေမျိုးကိုတွေးကြရတယ်လို့လည်းပေါမောက်ကတ်စတုန်းကပြောပါတယ်။မောင်ခိုရောင်းဝယ်မှုကိုကင်တွယ်ရေးရဲတပ်ဖွဲ့တွေအတွက်ပို့ပြီးတော့ခက်ခဲလာပါတယ်။အများသုံးနေကြတဲ့ဝက်ဘ်ဆိုက်တွေကနေရောင်းချမှုကြောင့်ရှေးဟောင်းပစ္စည်းစည်းကွက်ကပို့ပြီးတော့ကျေပြန့်လာပါတယ်။မောင်ခိုစည်းကွက်ကနေဝယ်လို့အရသွားဖို့အရေးကြီးတယ်လို့ပေါမောက် ဒီနေ့ကျွန်တော်တို့ရဲ့ပစ္စည်းတွေရဲ့နောက်ွယ်ကကျင်းဝယ်ပိုင်ဆိုင်ရာကိစ္စတွေကိုနားလည်ဖို့နောက်သူတို့ကိုရောင်းဖို့ကမ်းလှမ်းလာတဲ့ပစ္စည်းတွေရဲ့ဈေးမြတ်ကိုသိအောင်လုပ်နိုင်ရဲ့အပေါ်မှာမူတည်နေတယ်လို့လဲပါမောက်ခါစတုန်းကထောက်ပြပါတယ်ရှင်။ လက်တင်ကြီးထိုင်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်။အင်္ဂါနေ့ကင်းဗီအိုအီမြန်မာပိုင်းအစီအစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့ဘလော့ဂါရီပြောသမျှအစီအစဉ်ကိုကြည့်ကြရအောင်ပါ။ဒီဂျစ်တယ်ငွေကြေးတစ်ခုဖြစ်တဲ့ဘစ်ကွိုင်းကိုငွေပေးချေတဲ့နေရာတွေမှာတရားဝင်အသုံးပြုနိုင်တယ်လို့အယ်ဆယ်ဗာဒေါ်နိုင်ငံကတမ်းမှတ်လိုက်ပါပြီ။ပြည်သူအများစုမှ
ထားပါရရှင
်။ online ပေါ်မှာဒါငွေလွှဲငွေချေလုပ်နိုင်တဲ့ digital ငွေချေတွေကအထူးကငွေချေးဖြစ်တဲ့ Bitcoin ကိုတောင်အမေရိကတိုက်ထဲက El Salvador နိုင်ငံမှာပထမဆုံးတရားဝင်သုံးနိုင်တယ်လို့ဖွင့်ပြလိုက်ပါတယ်။ American အပါအဝင်နိုင်ငံတကာဗဟိုဘဏ်တွေကတရားဝင်အသိအမှတ်ပြုလက်ခံခြင်းမရှိသေးတဲ့ Digital Bitcoin ငွေချေးက online မှာတော့တော်တော်လေးအလုပ်ဖြစ်တယ်ပြောရပါမယ်။အစိုးရတွေကတရားဝင်အသိအမှတ်မပြုပေမဲ့ American အပါအဝင်နိုင်ငံတော်တော်များများကစီးပွားရေးလုပ်ငန်းတချို့ကသူတို့ရဲ့ဝန်ဆောင်မှုတွေကို Bitcoin နဲ့ပေးချေဖို့ခွင့်ပြုထားကြပါတယ်။တရားဝင်ငွေကြေးလိုငွေကိုလက်ဆုပ်လက်ကင်မပြနိုင်ပေမဲ့ online account တွေကနေအပြောင်းအရွှေ့အပေးအယူလုပ်နိုင်တဲ့ digital ငွေကြေးတွေက bitcoin အပြင်တခြားအများကြီးရှိပါတယ်။ဒါပေမဲ့ bitcoin ကတော့ပထမဆုံး online မှာပေါ်လာတဲ့ digital ငွေကြေးဖြစ်တယ်လို့ american dollar နဲ့လဲလှယ်နှုန်းမှလည်းတန်ဖိုးအများဆုံးဖြစ်ပါတယ်။ american dollar ကိုတရားဝင်ငွေကြေးအဖြစ်သုံးစွဲနေတဲ့ el salvador နိုင်ငံကနိုင်ငံထဲမှာငွေပေးငွေချေအတွက်Bitcoin ကို2022ခုနှစ်စက်တင်ဘာ9ရက်နေ့ကစလို့တရားဝင်အသုံးပြုခွင့်ပြုခဲ့ပါတယ်။ American Dollar ကိုနိုင်ငံသုံးငွေကြေးအဖြစ်သတ်မှတ်သုံးနေတာကတော့အနည်း20လောက်ရှိနေပါပြီ။အခုလဲနိုင်ငံသူနိုင်ငံသားတွေအနေနဲ့ဗန်နာရေးဆိုင်ရာပို့ပြီးတော့လွတ်လပ်မှုရှိအောင်လို့ဆိုပြီးတော့သမရနာဂျစ်ဘူကယ်လေက Bitcoin အသုံးပြုကြဖို့တရားဝင်ခွင့်ပြုလိုက်တာပါ။ဒီလိုခွင့်ပြုတဲ့အတွက်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေမျက်စိကျလာနိုင်ပြီးAmerican မှာအလုပ်လုပ်နေကြတဲ့သူတို့လူမျိုးတွေ El Salvador နိုင်ငံကမိသားစုတွေစီကိုငွေပြန်ပို့တဲ့အခါမှာအများကြီးတက်တာသွားလိမ့်မယ်လို့တမရကဆိုခဲ့ပါတယ်။ blockchain.com ကသူတေတီချုပ်လည်းဖြစ် London School of Economics စီးပွားရေးတက္ကသိုလ်မှာသူတေတီလုပ်နေသူလည်းဖြစ်တဲ့ Garrick Hillman က El Salvador နိုင်ငံကဘာကြောင့် Bitcoin ကိုတရားဝင်ငွေချေးအဖြစ်သတ်မှတ်တယ်လဲဆိုတာခုလို့ရှင်းပြပါတယ်
။ There's very practical aspects to this move. One is there's very high costs with
El Salvador, Luuye Kunase Yagan, no lama, go by Bansia Machibu, Duga Kamamare. A Kulomu digit and Wijigo, Jantone at Dread, Wijis Sanya Siman Kango, Munia Patalo, Pidri, Jenya Jadwan Haimelu, Duga Miamare.
Getting people more literate on finance is a global challenge. Particularly in a country
like El Salvador, where အစိုးရကဘစ်ကွန်ကိုတရားဝင်ငွေကြေးအဖြစ်လက်ခံသတ်မှတ်တဲ့အပေါ်မှာအယ်ဆယ်ဗာဒေါပြည်သူတိုင်းကတော့လက်ခံကြတာမဟုတ်ပါဘူး။အများစုကလက်မခံကြဘူးလို့တရားဝင်ခွင့်မပြုခင်လုပ်ခဲ့တဲ့စစ်တမ်းတစ်ခုကပြောပါရယ်။ဒါပေမဲ့လည်းအခုတော့အမေရိကန်ဒေါ်လာလိုပဲဘစ်ကွန်ငွေကြေးကိုနိုင်ငံတွေမှတရားဝင်သုံးနေကြပါပြီ။ပင်လယ်ကမ်းခြေမျိုးတစ်ခုဖြစ်တဲ့အယ်ဆွန်ဒေးဆိုတဲ့မျိုးလ
They don't have their own currency. They've already given that up to the U.S.
ဘိုင်ငွေကြေးရှိတဲ့ El Salvador နိုင်ငံအတွက် Bitcoin ကိုစသုံးတာအကောင်းဆုံးပါဒီမှာက American Dollar ကိုသုံးနေကြတာဖြစ်ပါတယ်နိုင်ငံတော်တော်များများက Bitcoin ကိုတရားဝင်အသုံးပြုခွင့်ပေးဖို့စိုးရိမ်ကြပါတယ်တကယ်ခွေပြုတ်လိုက်ရင်နိုင်ငံသုံးငွေကိုမသုံးကြတော့ဘဲ Digital ငွေကြေးကိုပဲလူတွေသုံးလာကြရင်ဘယ်လိုလုပ်မလဲဆိုတာမျိုးစိုးရိမ်ကြတာပါဒီနိုင်ငံမှာတော့အဲ့ဒီပြဿနာမရှိပါဘူးဒါကြောင့်လဲ Bitcoin ကိုလွတ်လွတ်လပ်လပ်လက်ခံနိုင်တဲ့အနေအထားမှာရှိပါတယ်အခုဆိုဘန်ဒါယီဆိုင်ရာကုမ္ပဏီတော်တော်များများက El Salvador ကိုစိတ်ဝင်စားနေကြပြီဆိုတော့ဘန်ဒါယီကဏ္ဍအပိုင်းမှာအလုပ်ကိုင်အခွင့်အလမ်းတွေများကြီးရှိပါတယ်။အဲ့ဒီလုပ်ငန်းတွေကလစာကောင်းတဲ့အလုပ်တွေရှိလာတော့ဒီကလူတွေအတွက်လမ်းတွေပွင့်လာပါတယ်
။ Bitcoin Beach ဆိုတဲ့စံတပ်အစီအစဉ်အတွက် Bitcoin ငွေကြေးထောက်ပံ့ထားတဲ့ American က Michael Peterson ဖြစ်ပါတယ်။သူ့ရဲ့အထောက်အပံ့နဲ့ရေးလွှာလျှော့စီးသူတွေကြားရေးပန်းစားတဲ့ El Sonde ဆိုတဲ့ကမ်းခြေမြို့လေးမှာEl Salvador လူငယ်၃ယောက်က Bitcoin Beach ဆိုတဲ့အစီအစဉ်ကို2019ခုနှစ်ထဲကစလုပ်နေကြတာပါဒီမျိုးလေးကစီးပွားရေးလုပ်ငန်းတွေအားလုံးအတွက်ငွေပေးငွေချေကို Bitcoin နဲ့အသုံးပြုနေကြတာဖြစ်ပါတယ်အနည်းအနားမှာဘဏ်ကွဲတစ်ခုမှမရှိတဲ့ El Salvador မျိုးလေးကလူတွေအတွက် online ကနေငွေလွှဲငွေချေနိုင်တဲ့ Bitcoin စနစ်ကသူတို့အတွက်အဆင်ပြေနေပုံရပါတယ်နိုင်ငံတကာကရေလွှာလျှော့စီးအပန်းဖြေခီးထွက်ကြသူတွေက Bitcoin သုံးတဲ့သူတွေအတွက်တော့အင်မတန်အဆင်ပြေနေတာသိကြပါတယ
် And I paidAlmost everything here in Bitcoin. So it's very easy for me. I just
ကျွန်တော်ကတော့ပေးစရာအားလုံးဒီဘက်ကို Bitcoin နဲ့ပဲပေးချပါတယ်။ကျွန်တော်တို့သိတ်လွယ်တယ်လीကျွန်တော်ကနေဒါမှာသုံးတဲ့ Bitcoin စင်းတွေကနေဒီမှာသုံးတဲ့ဒေသခံ Bitcoin စင်းတွေလွှဲပေးလိုက်တာပဲ။မိနစ်20လောက်အတွင်းမှာငွေလွှဲငွေချေလုပ်တာတွေအားလုံးရှင်းသွားပါတယ်။ကျွန်တော်တို့ဘယ်မှမဆို Bitcoin သုံးနေတာကသိတ်ကိုအဆင်ပြေလွယ်ကူပါတယ်
။ El Sonde ပင်လယ်ကမ်းခြေမြို့လေးမှာအလုပ်လုပ်နေကြတဲ့သူတွေအနေနဲ့လာစာကို Bitcoin နဲ့ရကြသလိုမီတာကိုရေဖို့စတဲ့ဝန်ဆောင်ကတွေကိုလည်း Bitcoin နဲ့ပေးနိုင်ကြပါတယ်။ Prahita လုပ်ငန်းတွေကလည်းအလှငွေကိုတော့မှ Bitcoin နဲ့ပဲထည့်ဝင်ကူညီနေကြပါတယ်။အဲဒီလို online ကနေ digital ငွေကြေးသုံးနိုင်ဖို့ mobile phone နဲ့မှအထူး app တစ်ခုထည့်ထားဖို့တော့လိုပါတယ်
။ Nosotros ocupamos la aplicación de Bitcoin Beach.
Bitcoin Beach ဆိုတဲ့ application ကိုကျမတို့သုံးပါတယ်။ကျမတို့အဲ့ဒါသုံးနေတာ10လလောက်ရှိပါပြီ။အများကြီးအကျိုးရှိပါတယ်။အဲ့ဒီကနေပြီးတော့ဝင်ငွေတွေရပါတယ်။ရတဲ့ဝင်ငွေတွေကဆိုင်တွေ့လို့ရတယ်ဆိုအများကြီးဝင်နိုင်ပါတယ်
။ကုန်စုံဆိုင်တစ်ခုရဲ့ပိုင်ရှင်ပြောပြနေတာပါ။ဒီမျိုးကစောက်လို့ရေးလုပ်သားတော်မှလစာကို Bitcoin နဲ့ရတာအဆင်ပြေနေပါတယ်တဲ့
။ဟုတ်တော့ nos pagan Bitcoin para nosotros mejor.
ကျွန်တော်တို့လစာအလုံး Bitcoin နဲ့ပဲရပါတယ်။ကျွန်တော်တို့အတွက်ပိုကောင်းပါတယ်။ဒေါ်လာ30ဘုံငွေကြေးအဖြစ်ပြောင်းနိုင်တော့အဲ့ဒါကိုတတ်တတ်ဆုထားဖြစ်ပါတယ်
။ American, British, EU စတဲ့နိုင်ငံတကာဗဟိုဘဏ်တွေကတရားဝင်လက်ခံအတိအမှတ်မပြုတ်သေးတဲ့ Digital ငွေကြေးတွေနဲ့ပတ်သက်လို့ပွင့်လင်းမြင့်တာမှုမရှိသေးတဲ့အပေါ်မှာထောက်ပြမှုတွေလည်းရှိပါတယ်။အထူးသဖြင့် online မှာသာအပြောင်းအရွှေ့အလဲအလှယ်လုပ်နိုင်တဲ့ငွေကြေးမျိုးဖြစ်တာမှုဒုစရိုက်လုပ်ငန်းတွေအတွက်မျက်စိကျစရာအသုံးချစရာဖြစ်မယ်လို့အဓိကထောက်ပြကြပါတယ်။ဘဟုဗန်တွေရဲ့ထိန်းချုပ်မှုတွေမရှိတဲ့အတွက်တံပိုးအတက်အကျမြန်ပြီးတော့ဆုံးရှုံးမှုတွေဖြစ်နိုင်တာကိုလည်းစိုးရိမ်စရာဖြစ်မြင်ကြပါတယ်။ Bitcoin digital ngwe chee ko El Salvador nainga ma tia wen a tong pyu khwin pyu lai de atwe ngwe men ngwe view khwa cha thu ri apa a hwin du sai tama ri ye a myat thaw mu ko El Salvador a so ya thiti ya ya bulo tong pyan mle so ra ko ro me kon thau mi cha ba de shin chuma su myam ma ma Messumyamon tin set ni de blogger ri pyo tamya a si sin ma shin aku ro tat tan yang tadin lwa a si sin ko chi cha ya aw ma ဒီတပတ်မှာတော့ COVID ကူးစက်မှုတွေကြောင့်တစ်နှစ်ခွဲကြာရုပ်ရှင်ရုံတွေပိတ်ထားခဲ့ရပြီးတဲ့နောက်အခုပြန်ဖွင့်တဲ့အခါမှာအာရှလူစွမ်းကောင်းရှန်ချီနဲ့ရှန်ချီ and the legend of the 10 rings ရုပ်ရှင်ကားကဝင်ငွေအကောင်းဆုံးဖြစ်နေပါတယ်။လန်ဒန်မြို့တော်မှာတော့လူကိုယ်တိုင်တက်ရောက်ခွင့်ပြုတဲ့ London Fashion သတင်းပတ်ကသတင်းပတ်ကူပေါ့နော်ကျင်းပနေပါတယ်။တက်တက်ရောင်သတင်းလွှာမှာမအေးတန်နာကျော်ကတင်ဆက်ထားပါတယ်ရှင်။
You are your mother, and whether you like it or not, you are also your father.
I told my men they wouldn't be able to kill you if they tried.
COVID-19 ကပ်ဘေးကြောင့်ရုပ်ရှင်ရုံတွေအကြကြီးပိတ်ထားခဲ့ရပြီးတော့မှအခုပြန်ဖွင့်ထားတဲ့ရုပ်ရှင်ရုံတွေမှာတင်ထားတဲ့ရုပ်ရှင်ကားကြီးတွေထဲမှာတော့ Shang-Chi and the Legend of the Ten Rings ရုပ်ရှင်ဇာတ်ကားသတင်းသုံးပတ်ဇာတ်တိုက်ဖြစ်နေရုံတင်ဝင်ငွေအများဆုံးရရှိနေပါတယ် Marvel လူစွမ်းကောင်းရုပ်ရှင်ကားတကားဖြစ်နေရိုက်ပူးတဲ့ Shang-Chi and the Legend of the Ten Rings ရုပ်ရှင်ကားကို Director Justin Daniel Cretton ကညွှန်ကြားရိုက်ပူးတာဖြစ်ပြီးတော့ရုပ်ရှင်စတူဒီယိုရဲ့ထုတ်ပြန်ချက်အရပြီးခဲ့တဲ့စနေတွင်ငွေတွေသတင်းဘက်ကမှဝင်ငွေဒေါ်လာ22တန်းလောက်ရရှိခဲ့တယ်လို့စက်တင်ဘာ19ရက်နေ့ကပြောသွားပါတယ်။ Walt Disney ရုပ်ရှင်ထုတ်လုပ်ရေးကရိုက်ကူးတဲ့ဒီရုပ်ရှင်ကားကအခု COVID ကပ်ဘေးရောဂါကာလအတွင်းမှာရုပ်ရှင်ကျသထားတဲ့ရုံတင်ကားတွေထဲမှာဝင်ငွေအကောင်းဆုံးရရှိတဲ့ရုပ်ရှင်ကားဖြစ်ပါတယ်။အခုသတင်းသုံးပတ်မြောက်မှာတော့အရင်သတင်းပတ်တွေကရခဲ့တဲ့ဝင်ငွေရဲ့38ရာခိုင်နှုန်းကျသွားခဲ့ပေမဲ့လည်း Marvel ကထွက်တဲ့ညရုပ်ရှင်ကားတွေရဲ့ဝင်ငွေစင်းကိုကြည့်မယ်ဆိုရင်အခုရုပ်ရှင်ရဲ့တတိယသတင်းပတ်မှာရရဲ့ဝင်ငွေကတခြားရုပ်ရှင်ကားတွေယုံတင်လို့သတင်းသုံးပတ်မြောက်မှာရရှိရဲ့ဝင်ငွေအားလုံးထက်ပိုများနေရတွေ့ရပါတယ်။အခု Shang-Chi and the Legend of the Ten Rings ရုပ်ရှင်ကားက Marvel ရဲ့ထွက်တဲ့များလူစွမ်းကောင်းရုပ်ရှင်တွေမှာပထမဦးဆုံးအာရှနယ်ပွား Super Hero ဖြစ်ပြီးတော့အခုထိဆိုရင်ကမ္ဘာတဝန်ယုံတင်ဝင်ငွေ 320.6 တန်းရရှိတာပြီဖြစ်ပါတယ်။ဒီရုပ်ရှင်ကားကြုံနေရတဲ့တခုထိသောပြဿနာကတော့ဒီကားကိုတရုတ်နိုင်ငံမှာပြသဖို့ယုံတင်ရဲ့မရသေးတာပဲဖြစ်ပါတယ်။တရုတ်နိုင်ငံကကမ္ဘာမှာရုပ်ရှင်ပရိသတ်အများဆုံးနိုင်ငံဖြစ်ပေမဲ့စီစစ်ရေးကလည်းတအားတင်းကျပ်တာကြောင့်ဒီရုပ်ရှင်ကားကိုတရုတ်နိုင်ငံမှာပြသဖို့အတွက်ခွင့်ပြုချက်မရသေးတာဖြစ်ပါတယ်။ဒီရှန်ချီရုပ်ရှင်ဇာတ်ကားကိုရုပ်ရှင်ရုံတွေမှာပဲပြသတာဖြစ်ပြီးတော့တခြားကိုဗစ်ကာလရုပ်ရှင်ကားတွေလိုမျိုးအွန်လိုင်းကနေပြသတာမျိုးမရှိသေးပါဘူး
။ You owe me, Mike. You gave me your word. And that used to mean something. My son, Raphael, he's in trouble.I want to get him out of Mexico.
Warner Brothers ရုပ်ရှင်ထုတ်လုပ်ရေးကရိုက်ကူးတဲ့ Crime Macho ဆိုတဲ့ရုပ်ရှင်ကားကတော့ရုပ်ရှင်ယုံနေမှာယုံတင်တဲ့အပြင် HBO Max Online ရုပ်သံလိုင်းမှာလည်းတပြိုင်တည်းပြသနေပါသေးတယ်။ Warner Brothers က2022ခုနှစ်အတွင်းထပ်တမရုပ်ရှင်ကားတွေကိုဒီလိုပဲနှစ်မျိုးတပြိုင်တည်းပြသတာဖြစ်ပါသေးတယ်။ကပ်ဘေးကာလာတွင်မှာလူငယ်တွေကရုပ်ရှင်ယုံနေမှာလာပြော့ကြည့်ရကြပေမဲ့အခု Crime Macho ဆိုတဲ့ရုပ်ရှင်ဇာတ်ကားကိုကြည့်ရတဲ့သူတွေကတော့89ရာခိုင်နှုန်းကအသက်35အထက်တွေဖြစ်တယ်လို့ Warner Brothers ကပြောပါရယ်ဒီရုပ်ရှင်ကိုနာမည်ကျော် Hollywood မင်းသားကြီး Director လည်းဖြစ်တဲ့ Clint Eastwood က Director လုပ်ပြီးတော့သူကိုယ်တိုင်ပဲပါဝင်ပြီးတော့သရုပ်ဆောင်ထားပါရယ်ဒီကားရောင်းချင်တော့ဖွင့်ပွင့်ခြင်းသတင်းပတ်မှာတော့ဒေါ်လာ4သန်းခွဲလောက်ပဲဝင်တာပါ Warner Brothers နဲ့မင်းသားကြီး Clint Eastwood ကရုပ်ရှင်ကားပေါင်း44ကားမှာလွတ်တဲခဲ့ပြီးတော့ဒေါ်လာဝင်ငွေစုစုပေါင်းတန်း3800ရရှိထားတာဖြစ်ပါရယ်အခုရုပ်ရှင်ကားကတော့ဒီအသက်62နှစ်ရှိပြီဖြစ်တဲ့မင်းသားကြီး Clint Eastwood ရဲ့အခုနောက်ဆုံးဖန်တီးမှုလည်းရဖြစ်ပါတယ်။ဒီနှစ်ဆောင်းရာသီမှာတော့ Clint Eastwood ရဲ့ရုပ်ရှင်ဖန်တီးညွှန်ကြားမှုတက်တက်250ပြည်ဂုဏ်ပြုမှုဖြစ်နေသူရိုက်ကူးခဲ့တဲ့ရုပ်ရှင်ကား6ကားကိုရုပ်ရှင်ရုံတွေမှာလည်းပြန်ပြီးတော့ရုံတင်မှာဖြစ်တယ်လို့ HBO Max ကနေပြီးတော့လည်းပြသမယ်လို့ Warner Brothers ရုပ်ရှင်အစုအဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်
။ We all have to make choices in life, kid.
စက်တင်ဘာလ18ရက်နေ့ပြီးခဲ့တဲ့တောက်ကြာနေ့ကစတင်ကျင်းပတဲ့ London Fashion သတင်းပတ်မှာတော့ online ကပဲပြတဲ့ fashion show တွေဒါအပြင် covid ကြောင့်ဘာ show ပွဲမှမလုပ်ရဘဲနဲ့တစ်နှစ်ပိတ်ထားခဲ့ရပြီးတော့မှအခုပထမဆုံးအဖြစ်မှပြန်ပြောင်းကျင်းပတဲ့ fashion show တွေပုံစံနှစ်မျိုးလုံးနဲ့ကျင်းပခဲ့ပါသေးတယ်။ပြီးခဲ့တဲ့ February လတုန်းကဗြိတိန်နိုင်ငံတစ်ခုလုံးအပြင်မထွက်ရအသွားလာ
ကန့်သက်ထားတာမလို့အဲ့ဒီတော့ကလန်ဒန်ဖက်ရှင်တင်ပတ်ကူတော့အွန်လိုင်းကကြီးတက်တက်ကျင်းပခဲ့ရတာပါအခုတစ်ခေါက်တော့ COVID-19 ကပ်ပြီးကန့်သက်ချက်တွေကိုလည်းဖြေလျှော့ပေးထားတာမလို့အပြင်ကပွဲတွေကျင်းပနိုင်ပြီးတော့နိုင်ငံတကာသတင်းတောက်တွေရောနိုင်ငံခြားဖက်ရှင်အဝယ်တော်တွေရောနဲ့ဖက်ရှင်တင်ပတ်အစီအစီကားကားဖြစ်နေပါပြီဒီဖက်ရှင်သတင်းပတ်တွင်အပြင်မှာတကယ်ကျင်းပတဲ့ပွဲ89ပွဲကျင်းပတာဖြစ်ပြီးတော့အွန်လိုင်းကပွဲပေါင်း82ပွဲပါဝင်တာဖြစ်ပါတယ်။အမျိုးသမီးဝေရောအမျိုးသားဝေရောဖက်ရှင်ဒီဇိုင်းလက်ရာတွေတွေ့ရမှာဖြစ်ပြီးတော့အခုတစ်ခါအပြင်မှာရှိုးပြတာသူတွေ80နီးပါးရှိတာမလို့မနေ့ကစက်တင်ဘာမှာဒီဇိုင်းနာနည်းနည်းနဲ့ပဲအပြင်မှာပြသခဲ့ရတဲ့ရှိုးပွဲတွေထက်အများကြီးများလာတာပါ။ဖက်ရှင်ရှိုးတွေကိုအပြင်မှာကျင်းပရသူတွေအနေနဲ့တော့ COVID-19 ကာကွယ်ရေးဆိုင်ရာအထူးစီးမျဉ်းတွေကိုလိုက်နာရတာဖြစ်ပါတယ်။နယူးယောက်မီလန်နဲ့ပါရီတို့မှာကျင်းပတဲ့ဖက်ရှင်သတင်းပတ်နေတဲ့ရှင်ဒီလန်ဒန်ဖက်ရှင်သတင်းပတ်ကအရွယ်သေးရလို့ပြောနိုင်ပေမဲ့လန်ဒန်ကပွဲတွေကလည်းအရန်ခေတ်ရှိပြည်စံတဲ့ဖက်ရှင်လက်ရာတွေတက်သစ္စာဖက်ရှင်ဒီဇိုင်နာတွေရဲ့ပါဝင်ပြသမှုတွေကြောင့်နာမည်ကျော်တာဖြစ်ပါတယ်အခုဖက်ရှင်ရာသီမှာလည်းဗြိတိသဖက်ရှင်ကောင်စီက TikTok Video Application နဲ့ပေါင်းပြီးတော့ New Gen ဆိုတဲ့အစီအစဉ်ကိုတင်ဆက်ပါတယ် New Generation မျိုးဆက်သစ်ဆိုတဲ့စလုံးအတူောက်ဖြစ်ပြီးတော့တက်သစ္စာဒီဇိုင်နာတွေအတွက်လုပ်ပေးထားတဲ့အစီအစဉ်ဖြစ်ပါတယ်လန်ဒန်ဖက်ရှင်သတင်းပတ်မှာဖက်ရှင်ရှောက်လန်းနဲ့အပြင်မှာတကယ်ကျင်းပတဲ့ရှိုးတစ်ခုအတွက်အမျိုးသားဖက်ရှင်အဝတ်ထည်ဖန်တီးစုဒီဇိုင်နာဆောင်နက်လည်းပါဝင်ပြီးတော့သူ့ရဲ့လက်ရာတွေထဲမှာတော့လဲလက်တောက်ပါတဲ့ဝတ်စုံတွေအစင်မြတ်တဲ့ track suit တွေတွေ့ရပါတယ်။နောက်ဒီဇိုင်နာတယောက်ဖြစ်တဲ့ Alice Temple ကလည်းသူ့ရဲ့ main clay ဆန်တဲ့ဒီဇိုင်းတွေနဲ့လူသိများပြီးတော့သူကစာရေးဆရာမ Agatha Christie ရဲ့လှုပ်ဝက်သေးဘူး Dead on the Nile နိုင်မြစ်ပေါ်ကဝိညာဉ်နီကုံဆိုတဲ့ဝတ္ထုကိုဇံဝင်ခန်းစားပြီးတော့သူရဲ့2022ရွေဦးနဲ့နွေရာသီဖက်ရှင်လက်ရာတွေကိုဖန်တီးထားပါတယ်။ London Fashion သတင်းဘက်ကိုအင်္ဂါနေ့စက်တင်ဘာ22ရက်နေ့ထိကျင်းပတာဖြစ်ပါတယ်ရှင
်။တက်တဲ့ရောက်သတင်းရောကိုမအေးတနာကျော်ကတင်ဆက်ခဲ့တာပါရှင်။အင်ဂါနေနေခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပ
ါ။လာမယ့်နိုဝင်ဘာလအစောပိုင်းလောက်ကစပြီးအမေရိကန်နိုင်ငံတဲကိုလာရောက်မယ်။နိုင်ငံခြားခီးသွားတွေအတွက်ကိုရိုနာဗိုင်းရပ်စ်ဆိုင်ရာကန့်သတ်ချက်တွေကိုဖြေလျှော့ပေးတော့မယ်လို့အမေရိကန်အစိုးရကတနင်္လာနေ့မှာပြောပါတယ်။အမေရိကန်နိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားနေခြင်းအတွင်း18လလောက်နိုင်ငံခြားခီးသွားတွေပေါ်ကန့်သတ်ခဲ့တာပါ။အခုအမေရိကန်ရဲ့မူဝါဒအသစ်ရနိုင်ငံခြားခီးသွားတွေကသူတို့ကိုဗစ်ကာဝဆေးဆေးပတ်လည်အောင်ထိုးနှံပြီးကြောင်ပြသနိုင်ရင်နိုင်ငံတွင်းကိုဝင်ရောက်နိုင်ပြီလို့သမရအင်ဗျူကိုဗစ် -19 ဆိုင်ရာတာဝန်ခံ Jeff Zarenka ပြောပါတယ်။စံသတ်ထားတဲ့လက်မှတ်ပြနိုင်ဖြစ်စေလိမ္မော်မတက်ခင်ကာကွယ်ဆေးအပြည့်ထိုးနှံပြီးကြောင်ပြနိုင်ဖြစ်စေဝင်ရောက်ခွင့်ပေးတော့မှာပါ Pfizer နဲ့ BioNTech တို့ရဲ့နှစ်ချိန်ထိုးရတဲ့ COVID-19 ကာကွယ်ဆေးကိုထိုးစေးပမာဏလျှော့ချထိုးနှံမှုဟာအသက်9နှစ်ကနေ17နှစ်ရွယ်ကလေးငယ်တွေအတွက်ဘေးကင်းပြီးထိရောက်မှုရှိတယ်လို့ Pfizer နဲ့ BioNTech ဆေးဝါးထုတ်လုပ်ရေးလုပ်ငန်းကြီးတွေကတနင်္လာနေ့မှာပြောပါတယ်ထိုးစေးပမာဏလျှော့ပြီးကလေးငယ်တွေထိုးနှံဆန့်သတ်မှုမှာကောင်းကောင်းခံနိုင်ရှိပြီးခန္ဓာကိုယ်ရင်းပရိပစ္စည်းတုံ့ပြန်မှုရှိတယ်လို့လည်းပြောပါတယ်။ရုရှားနိုင်ငံပေါမ်တက်ကတူမှာတနင်္လာနေ့ကတနတ်သမားတယောက်ရဲ့တိုက်ခတ်မှုကြောင့်6ဦးထဲမှနေတေဆုံးပြီးအများပြားထဏ်ရာရခဲ့တယ်လို့ရုရှားစုံစမ်းစစ်ဆေးကော်မတီကပြောပါတယ်။တနတ်သမားနဲ့ပတ်သက်ပြီးအသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုတာမရှိသေးတယ်လို့သူဘာကြောင့်ခုလိုပြစ်ခတ်ခဲ့လဲဆိုတာနဲ့ပတ်သက်ပြီးတော့လည်းသတင်းမထုတ်ပြန်ပါဘူး။တနတ်သမားအသုံးပြုခဲ့တဲ့တနတ်ဟာလူသေးသေးလောက်အောင်စီစဉ်ပြီးထုတ်လုပ်တဲ့တနတ်အမျိုးသားမဟုတ်ပေမဲ့သူကဒါကိုပြုပြင်ပြီးကြီးစံထည့်သုံးခဲ့တာလို့တက္ကသိုလ်သတင်းဌာနကပြောပါတယ်။ဒေါင်ဆန်းစုကြည်ကသူ့ရဲ့အမှုတွေအတွက်တရားရင်ဆိုင်ရာမှာဥပဒေနဲ့မညီတဲ့လုံခြုံလုံလီးတွေကိုပေါ်လွှင်အောင်ဖော်ထုတ်ပေးဖို့သူ့ရဲ့ရှင့်နေတွေကိုတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။ဒီကနေ့စက်တင်ဘာလ27ရက်နေ့မှာဒေါင်ဆန်းစုကြည်ပေါ်မှာဆွဲထားတဲ့အများပြည်သူတင်းရင်အေးချမ်းမှုပြပြစေတဲ့ရဇသက်ကြီးပုံမှ95ခခွေးနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာပုံမှတို့အတွက်ကြားနာစစ်ဆေးဖို့အစီအစဉ်ရှိပါတယ်
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ကျမတို့အင်္ဂါနေ့နဲ့ခင်ဗျူရီမြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်။ညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမော်ပါ။အသံဖန်းအင်ဂျင်နီယာကတော့
Jimmy Cook ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Derek Smith ပါ။ကျမကအင်ဂျင်နိုင်ပါရှင်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့စီစဉ်တွေကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်ကမ္ဘာတစ်လောကသရရှင်အားလုံးကိုကျေးဇူးတင်ပါတယ်။ BND ရဲ့အသွေးတွေကနေကင်းဝေးကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ်ရှင်။
This program has come to you from the Voice of America.